Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington News of UA American တန်ကနေ2022ခုနှစ် April 12ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိနှိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မအခင်ပြုထွေးပါရှင်။စစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဒီကနေ့ပဲနောက်ထပ်အမှုတစ်ခုနဲ့ထပ်ပြီးတော့တရားစွဲပါရယ်ဒီကနေ့အမှုနဲ့ပါဆိုရင်တော့ဒေါက်ဆန်းစုကြည်ကိုစွဲတဲ့အမှုပေါင်းဟာ6မှုဖြစ်သွားပါပြီဒေါက်ဆန်းစုကြည်ရဲ့ရှေ့နေဦးခင်မောင်စောကိုဆက်သွယ်မေးမြန်းထားတာကိုတော့မကြခင်မှာတင်ဆက်ပေးဖို့ရှိပါတယ်အုတ်ချိုရီကောင်စီတက်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ဒီကနေ့တမူးမှာအသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးသွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာကတော့ဒီမြန်မာစစ်တပ်နဲ့ KIA တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုသတင်းတွေအပြင်ဒီစနေနေ့တုန်းကလူပေါင်း80ကျော်သေဆုံးခဲ့ရတဲ့ဗကုမျိုးကအခြေအနေစေဝန်နှံတဦးရဲ့အတွေ့အကြုံကိုလည်းကြားရပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ရှင်။အခုကတော့အရင်ဦးဆုံးဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညိုတို့ကပြောပြပေးဖို့ရှိပါတယ်ရှင်
။အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကဆန္ဒပြပြည်သူတွေကိုနှိမ့်ညမပြတ်အကြမ်းဖက်နှိမ်နင်းနေပေမဲ့စစ်အာဏာဆန့်ကျင်ရေးလှုပ်ရှားမှုတွေကတော့နိုင်ငံတော်ပုံစံမျိုးစုံနဲ့ပေါ်ပေါက်နေတာပါ။မင်းညကတော့ရန်ကုန်အပါအဝင်မြို့အတော်များများမှာညအချိန်ကောင်းကင်နဲ့တပ်မင်းနဲ့ထိုးတဲ့ဓာမီသပိတ်တွေလောက်ကြပါတယ်။မနေ့ဖြန်မှာကြောက်မဲ့မြမအယိုးရာကြံပွဲတော်ကာလမှာလဲစစ်အာဏာသိမ်းထားတာကိုတော်လာနေနေနဲ့ပျော်ပွဲရှင်ပွဲတွေမလုပ်ဘဲနဲ့တော်လန်ကြံလုပ်ဖို့တက်ကြွလှူရှားသူတွေကအနှိုးဆော်ထားပါတယ်။ရန်ကုန်မြို့ကမြို့နယ်တချို့မှာစစ်အုပ်ချုပ်ရေးကြီးညာထားပြီးတော့တင်းတင်းကြပ်ကြပ်အုပ်ချုပ်နေပေမဲ့ညဖက်ဆိုရင်တမုံတီးပြီးဆန္ဒပြကြတယ်လို့နေ့ဖက်မှာတော့ပျောက်ကြားသပိတ်လူမဲ့သပိတ်ဆေးနေသပိတ်ပန်းတပိတ်အာယုံဦးတပိတ်စားတဲ့ပုံစံမျိုးစုံနဲ့အာနာရှင်ကိုစန့်ကျင်နေကြတာပါတိုင်းနယ်ပြည်နယ်တွေဖက်မှာလဲစစ်တပ်ကအကြမ်းဖက်နေနေလို့လူသေးဆုံးမှုတွေရှိနေပေမဲ့ဆန္ဒပြပွဲတွေကတော့ရက်မသွားသေးပါဘူးမန္တလေးနဲ့ကြောင်မဲမြို့ကတပိတ်စစ်ကြောင်းတွေဒီကနေ့မနေ့ပြစ်ခတ်ဖြိုခွဲခံရပေမဲ့လူသေးဆုံးမှုသတင်းတွေတော့မကြားရပါဘူးပြစ်ခတ်ဖြိုခွင်းခံရတဲ့ကြားကနေစင်မပြတ်ဆန္ဒပြနေကြတဲ့မုံရွာဖားကတ်မြစ်ကြီးနာကတာမိုးကုတ်စကိုင်းညောင်ဦးနဲ့မိထီလာမြို့တွေမှာလဲလမ်းလျှောက်တပိတ်ပျောက်ကြားတပိတ်ဆိုင်ကတပိတ်တွေဆက်လုံနေတာပါဒါအပြင်နေပြည်တော်ပသိမ်ပြင်းဦးလွင်လွိုက်ကောတောင်ကြီးနဲ့တီဘောမြို့မှာလည်းအလားတူတပိတ်ပွဲတွေဆင်နွှဲပြီးတော့စစ်အာဏာဆန့်ကျင်ရေးဆက်ပြီးတော့ဆန္ဒထုတ်ပေါ်နေကြတာဖြစ်ပါတယ်မြန်မာစစ်တပ်ကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသူ့ရှေ့နေတဲ့လူချင်းတွေ့ခွင့်ပြုဖို့ဒီကနေ့အွန်လိုင်းကနေရုံထုတ်တဲ့အချိန်မှာတရားရုံးကိုရှောက်ထားခဲ့ပါတယ်နေပြည်တော်မှာဒီကနေ့ရုံထုတ်ခဲ့တာဖြစ်ပြီးတော့လုံခြုံရေးတပ်တွေရှင်မှာပဲဒေါအောင်ဆန်းစုကြည်နဲ့ရှေ့နေဖြစ်သူဒေါ်မမင်းဆိုတို့အွန်လိုင်းဗီဒီယိုကနေစကားပြောခွင့်ရခဲ့ပါတယ်
။အမေကတော့ပြောပါတယ်ဟိုအရင်သမရကလည်းပြောပါတယ်ကျွန်တော်အရင်ရုံချင်းကလေးနဲ့ဒီလူချင်းတွေ့ပြီးရောမှာ instruction ယူဖို့တောင်းဆိုထားတာမရသေးပါဘူးလို့ပြောပါတယ်။အမေကလည်းအဲ့လိုပြောပါတယ်။ကျွန်မကတော့ကြာပါပြီလူချင်းတွေ့ဖို့ရှေ့နေနဲ့လူချင်းတွေ့ပြီး instruction တွေရယူဖို့တောင်းဆိုထားပါတယ်အခုတည်းကမရသေးပါဘူး။
စီအနာဆန့်ကျင်ရေးဆန္ဒပြသူတွေတွေးထွက်တန်ယုံနှိမ်နှင်းခံရတာကိုဒေါအောင်ဆန်းစုကြည်သိရလားဆိုတာကလည်းခတ်မှန်းလို့မရပါဘူး။ရှေ့နေဒေါ်မမင်းဆိုးကလည်းဒေါအောင်ဆန်းစုကြည်နဲ့တရားရေးရာကိစ္စရပ်တွေကိုတော့ပြောဆိုနိုင်ခဲ့ပြီးတော့ပြည်သူ900ကျော်တေဆုံးခဲ့ရတဲ့ဆန္ဒပြပွဲတွေအကြောင်းကိုတော့လူချင်းတွေ့ပြီးပြောခွင့်မရသေးဘူးလို့ပြောပါရယ်။အွန်လိုင်းပေါ်မှာတော့ဒေါအောင်ဆန်းစုကြည်ကြံကြံမှမှရှိပုံရတယ်လို့လည်းရှေ့နေကပြောပါရယ်။မြန်မာစစ်တပ်ကဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုတွေထဲမှာလမ်းလျှောက်စကားပြောဆက် walkie talkie တွေတရားမဝင်တင်သွင်းမှုနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆရာကန့်သတ်ချက်တွေချိုးဖောက်မှုလည်းပါဝင်ပါတယ်ဒေါအောင်ဆန်းစုကြည်ကိုဒီကနေ့ရုံထုတ်တဲ့အချိန်မှာတော့တဘာဝဘေးအန်နဲ့ဆရာဥပဒေချိုးဖောက်မှုစွဲချက်နောက်တစ်ခုနဲ့စွဲချက်တင်ခဲ့တယ်လို့လည်းတရားလွှတ်တော်ရှင်နေဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်ကို April 26ရက်နေ့မှာနောက်တစ်ကြိမ်ရုံထုတ်မှာဖြစ်ပါတယ်ပုဂိုးမျိုးကပင်မသပိတ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်ရောက်ဖြိုခွင်းတဲ့အချိန်မှာပြည်သူ82ဦးထပ်မံတေဆုံးခဲ့ရတဲ့အပြင်ထိတ်လန့်စရာအခြေအနေတွေပေါ်ပေါက်နေတဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့မြန်မာအရေးအထူးအကြံပေးအဖွဲ့ကောင်စီ SACM ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ပုဂိုးမျိုးသပိတ်စခန်းတစ်ခုကိုစစ်ဖက်တပ်ဖွဲ့ဝင်တွေကတောက်ကြနေမနဲ့လင်းအားကြီးအချိန်မှာဝိုင်းပြီးတော့မင်းမဲမြင်သမျှအဆက်မပြတ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်း SAC အဖွဲ့ရဲ့ April 12ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။အသက်ခံရသူတွေရဲ့အလောင်းတွေကိုတရွတ်တိုက်ဆွဲသွားပြီးတော့ဖျားဝင်းတစ်ခုထဲမှာတန်ရာရထားသူတွေနဲ့ရောပြီးတော့စုပုံထားတယ်လို့လည်းပြောထားပါတယ်။တန်ရာရသူတွေကိုလည်းစေကုသခွင့်မပြုဘဲနဲ့လူသေးအလောင်းတွေကိုတော့စနေနေ့မနက်မှာတဲထုတ်သွားတယ်လို့လည်းဆိုထားပါတယ်။အာယုံတက်ချိန်မှာဝင်တိုက်ပြီးတော့လူအစုလိုက်ပြုံးလိုက်တတ်တာအလောင်းတွေစုပုံထားတာ လူတွေအလောင်းတွေကိုမလေးမစားပြုမူတာတက်တဲ့အထောက်အထားတွေကိုဖျက်ဆီးပစ်တဲ့ဒီလိုလုပ်ရမျိုးတွေကစစ်တပ်ရဲ့အနေနဲ့ရှင်းလင်းရေးမှာလုံနေကြပုံစံမျိုးတွေဖြစ်ပါတယ်လို့မြမအရေးအထူးအကြံပေးအဖွဲ့ SAC တီထောင်သူတို့ဖြစ်တဲ့ရန်ဟီလီကပြောထားပါတယ်စစ်တပ်ဟာသူအကာအကွယ်ပေးရမယ့်သူတွေကိုမစင်မချင်းတပ်ဖြတ်နေတယ်လို့လည်းမစ်ရန်ဟီလီကပြောပါတယ်ပဲခူးမြို့မှာနိုင်နဲ့ချီမိပြတ်သွားတဲ့တောက်ကြနေညနေခင်းမှာပဲစစ်ဖက်တပ်ဖွဲ့ဝင်တွေကအိမ်တွေထဲဝင်ရောက်စီးနှင်းဖမ်းဆီးပြီးတော့ပစ္စည်းတွေကိုဖျက်ဆီးလူယူတာတွေရှိခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်မြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေကိုအတွင်းရေးမှူးချုပ်တွားရောက်ဖို့လဲ SAC ဖွဲ့ကပန်ကြားထားပါတယ်။တီတူရီကိုကာကွယ်ပေးရမယ်ကုလသမဂ္ဂရဲ့တာဝန်ဟုတ်တရားအရာအတွင်းရေးမှူးချုပ်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအရေးပေါ်ခေါ်ယူပြီးတော့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လဲမြန်မာအရေးအထူးအကြံပေးကောင်စီရဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့နောက်ပိုင်းပေါ်ပေါက်လာတဲ့ပြည်တွင်းရေးကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ရေးကြိုးပမ်းချက်တွေရပ်တန့်သွားတဲ့အတွက်ကိုဗစ်ကူးစက်မှုတတိယလိုင်းပေါ်ပေါက်လာမှာကိုလူမှုကူညီရေးအဖွဲ့တွေကစိုးရိမ်နေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီကိုဆန့်ကျင်နေကြတဲ့ပြည်သူတွေထဲမှာဂျမားရေးဝန်ထမ်းတွေလည်းပါပါတယ်။အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာကဏအပေါင်းစုံကပြည်သူတွေပါဝင်နေတာကြောင့်ဂျမားရေးကဏအပါအဝင်အစိုးရရန်ရအလုံးရက်လုံးမတက်ဖြစ်နေတာပါ။CDM လို့ရှားမှုမှာပါဝင်တဲ့ကျန်းမာရေးဝန်ထမ်းက6000ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကကူကားပြီးတော့ Frontier မြန်မာသတင်းကဖော်ပြပါရယ်စစ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်လာတဲ့မတူမငြိမ်မှုတွေဟာ COVID-19 ကပ်ရောဂါထိန်းချုပ်ရေးအတွက်ချိန်ချောင်မှုကြီးဖြစ်လာနေပြီလို့နိုင်ငံတကာလာခြားနေအဖွဲ့ IFRC ကဧပြီလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါရယ်နိုင်ငံတော်အားလူသားချင်းစာနာမှုဆိုင်ရာအကျပ်အတည်းတွေပိုဆိုးဝါးလာတဲ့အချိန် COVID ကပ်ရောဂါနဲ့ထိတဲ့တွေ့ပြီးဆိုရင်တော့ဆိုးဝါးပြင်းထန်လာတဲ့အခြေအနေမျိုးတွေပေါ်ပေါက်လာနိုင်ခြေရှိတယ်လို့လည်း IFRC အဖွဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Alexandra Matuo ကကြေညာချက်ထဲမှာသတိပေးထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ် Andrew Kakwook ကလည်းမြန်မာကျန်းမာရေးစနစ်လုံးဝပျက်စီးသွားတဲ့အတွက် COVID ရောဂါစစ်ဆေးရေးနဲ့ကုသရေးလုပ်ငန်းအလုံးနီးပါးရှက်တန့်သွားပြီလို့ Reuters သတင်းဌာနကပြခဲ့တဲ့လကပြောဆိုထားတာဖြစ်ပါတယ်။
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာဣသရေလနိုင်ငံမဲ့ကျော် Iron Dome မစ်ဆိုင်းဒုံးလက်နက်ကာကွယ်ရေးစနစ်ကိုစစ်ဆေးကြည့်ရှုဖို့လက်တက်ခြေဆိုင်စခန်းကိုတင်းနှင်းလာနေဒီကနေ့သွားရောက်ခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးနှစ်ဦးရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီး Austin ကအခုလိုပြောသွားပါတယ
်။ I'd like to thank Minister Gantz for the warm welcome.And my deepest thanks.
ကျွန်တော်ကိုယင်းနီနွေးထွေးစွာကြိုဆိုတဲ့ဝန်ကြီးနဲ့ Israel နိုင်ငံကိုကျေးဇူးတင်ပါတယ်။ Biden Harris အစိုးရအဖွဲ့ရဲ့ Israel နဲ့ Israel ပြည်သူတွေပေါ်ထားတဲ့ခိုင်မာတဲ့ဂရိကဝတ်ဆိုင်ရာအမှားစကားတွေလည်းပါလိုက်ပါတယ်လို့သူကပြောသွားတာပါ။ Israel တောင်ပိုင်း Nabatin အခြေစိုက်စခန်းကိုရဟတ်ရင်နဲ့ဆင်းသက်ခဲ့ပြီး Israel ကာကွယ်ရေးဝန်ကြီး Benny Gantz နဲ့တွေ့ဆုံပါတယ်။ဒီခရီးစဉ်ဟာဇန်နဝါရီလမှာပင်တကွန်စစ်ဌာနချုပ်တာဝန်ဆယူပြီးကြတဲ့ကဝင်ကြီးအော့စတင်ရဲ့ပထမဆုံးအစ္စရေးခရီးစဉ်ဖြစ်သလိုအစ္စရေးနဲ့အီရန်ကြားတင်းမာမှုသစ်တွေတိုးမြင့်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အီရန်ပေါ်မှာအမေရိကန်အစိုးရရဲ့တံခတ်အရေးယူရေးအစီအစဉ်အောက်မှာတောင်ကိုရီးယားကထိန်းချုပ်ထားတဲ့အီရန်ပိုင်အမေရိကန်ဒေါ်လာဘီလီယံပေါင်းများစွာကိုပြန်ထုတ်ခွင့်ပေးဖို့တောင်ကိုရီးယားဝင်ကြီးချုပ်အီရန်ကိုရောက်နေစဉ်အီရန်ဘက်ကတောင်းဆိုလိုက်ပါတယ်။
ایران که همواره مثبت و دوستانه بوده آسیب زیادی دیده است
تنگوریا اسویا အနေနဲ့ကျွန်တော်ရဲ့ငွေကြေးတွေကိုတတ်နိုင်သမျှအမြန်ဆုံးထုတ်ယူသုံးစွဲခွင့်ပေးဖို့တောင်းဆိုပါတယ်လို့အီရန်ရဲ့ဒုတိယသမ္မတအက်ရှ်ဂျင်ဂရီကတောင်ကိုရီးယားဝန်ကြီးချုပ်ချောင်စီချန်နဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါအီရန်နိုင်ငံကတောင်ကိုရီးယားအလန်တင်ရေနံတင်သင်္ဘောကို3လကြာထိန်းသိမ်းထားရကနေပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ချောင်ကအခုလိုအီရန်ကိုတွားရောက်ခဲ့တာဖြစ်ပြီးဒါဟာနှစ်ပေါင်း44နှစ်အတွင်းပထမဆုံးတောင်ကိုရီးယားဝန်ကြီးချုပ်တယောက်အီရန်ကိုတွားတာဖြစ်ပါတယ်။အမေရိကန်ဒေါ်လာ9ဘီလီယံကိုတောင်ကိုရီးယားကတစားကန်တစ်ဖွဲသိမ်းပိုက်ထားတယ်လို့အီရန်ကစွပ်စွဲပြောဆိုနေပေမဲ့ရေနံတင်သင်္ဘောကို3လထိန်းထားတာကဒီကိစ္စနဲ့မပတ်သက်ကြောင်းအီရန်ဘက်ကအကြိမ်ကြိမ်ညှင်းဆိုထားတာပါ။အမေရိကန်ကအီရန်ပေါ်အရေးယူတံခတ်မှုချမှတ်လိုက်တဲ့2018ခုနှစ်မှာ အီရန်ကလောင်စာဝယ်ယူမှုကိုတောင်ကိုရီးယားကရပ်ဆိုင်းလိုက်တဲ့အချိန်အထိအီရန်ဟာတောင်ကိုရီးယားအတွက်လောင်စာတင်ပို့တဲ့အဓိကနိုင်ငံဖြစ်ခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ်ရောဂါသဒ္ဒထလိုင်းကိုတိုက်ဖျက်ဖို့ပိုပြီးတင်းကျပ်တဲ့ကန့်သတ်ချက်တွေပြဋ္ဌာန်းလိုက်တာနဲ့တစ်ချိန်တည်းလူကြီးပိုင်းတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းလည်းစတင်လိုက်ပါပြီဂျပန်နိုင်ငံတဝန်တနင်္လာနေ့မှာကာကွယ်ဆေးထိုးဌာန120ဖွင့်လှစ်ပြီးပထမဆုံးဖိုင်ဇာကာကွယ်ဆေးကိုအသက်65နှစ်နဲ့အထက်လူကြီးတွေကိုထိုးပေးခဲ့တာပါတစ်ချိန်တည်းမှာပဲဇူလိုင်လ23ရက်မှာကျင်းပမယ့်တိုကျိုအိုလံပစ်ပြိုင်ပွဲအချိန်မီဂျပန်ပြည်သူတွေကိုတတ်နိုင်သမျှရနိုင်သမျှကာကွယ်ဆေးထိုးပေးဖို့လဲဆောင်ရွက်နေတာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့3လနီးပါးအကြာအသွာလာတွေကန့်သတ်ထားခဲ့ရတာကနေအခုတော့အားကစားရုံတွေစပင်းဆိုင်လက်လီဆိုင်တွေနဲ့တရိတ်ဆိုင်ရုံတွေထောင်ပေါင်းများစွာကိုပြန်ပြီးတော့ဖွင့်ပေးလိုက်ပါပြီစကော့တလန်ဝေးလ်စ်နဲ့မြောက်ပိုင်းအိုင်ယာလန်တို့မှလည်းအလားတူပဲနေရာဌာနအလိုက်ပြန်ဖွင့်ပေးမယ်အချိန်စီရင်အတိုင်းဆောင်ရွက်နေကြပါတယ်အမေရိကန်ကတော့အတီးပြူလူနာရောတည်ဆုံးသူပါအမြင့်ဆုံးဖြစ်ပြီးပိုးတွေအတီးပြူလူနာ 31.3% နဲ့တည်ဆုံးသူ 96,266 ယောက်ရှိပါတယ်
နောက်ဆုံးရရှိထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့မခွာညူတို့ကပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ပြပေးသွားပါမယ်။နေပြည်တော်မှာဖမ်းဆီးတရားစွဲဆိုခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဒီကနေ့အမှုတစ်ခုထက်တိုးတရားစွဲလိုက်တဲ့အတွက်သူရင်ဆိုင်နေရတဲ့အမှုစုစုပေါင်း6မှုရှိသွားပါပြီ။ဒေါ်ဆန်းစုကြည်ရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့တွေ့ဆုံဖို့ဒေါ်ဆန်းစုကြည်ကဒီကနေ့တရားရုံးမှာချက်ပြီးတော့တောင်းဆိုပါတယ်ရန်ကုန်ကလာတဲ့သတင်းကိုဦးခမောင်စိုးမင်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဖမ်းဆီးတရားစွဲခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုဒီနေ့ဧပြီလ12ရက်နေ့မှာနေပြည်တော်ဇဘူတိရီတရားရုံးမှာဗီဒီယိုကွန်ဖရင့်စင်းနဲ့ရုံးထုတ်ပါတယ်။ဒီနေ့ကြားနာပွဲမှာအရသာတဦးကစွဲဆိုခဲ့တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ဒေါ်အောင်ဆန်းစုကြည်ကိုထပ်တူတရားစွဲလိုက်တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေကြီးဥက္ကမောင်စောက VOE ကိုပြောပါတယ်
။ဘာသူမျိုးတိုင်နေညာပေါ့ဗျာ။ဒါပေမဲ့ဟိုသက်ဆိုင်ရာဟိုဒီဟိုကကြတော့တဘာဝဘေးရနေစီမံခန့်ခွဲမှုဥပဒေအရာပါလေ။အဲ့ဒီဥပဒေမှာကသူကသူတပ်မှတ်တဲ့ဝင်ကြီးဌာနအဆရှိနေအဲ့လိုအရာရှိတော့တဘာဝဘေးရနေစိတ်သိကဖို့ရေးဟိုအဖွဲ့အဲ့ဒီရနေပြီးတော့မှာဘေးရခွင့်ပြုရတယ်လို့ဒီဥပဒေကညာတိုင်နာတော့ဥညီကြီးဆိုတာလဲဝေးတတ်တာဗျာ။နေပြီးတော့လဲရတယ်ตัวไดนะวะเออไก่เนี่ยเฉ็ดก่อนเนาะยินจนตะบาวะเนี่ยนี่โหทิ้งๆกากวยอุ๋ยปุ๊บมา20มาอีอหมู่หลูเลยป่ะครับเออลูกอุสุตุเนี่ยที่ฆ่าเนี่ยตะเสร็จโหไก่นาบาเลยอ่ะอะคือว่าแล้วดอนซ้านสุจีตุ๋ยชื่อตัวอ่ะหมูตูก็ไอ้เลเวเนี่ยตะเนี่ยกูตัวได้คาลู20 20เนี่ยปูเลยป่ะครับเนี่ยเออหัวลงไปมาไก่นาบาเลยครับ
ခုလိုအမှုတစ်ခုထပ်တိုးတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုစုစုပေါင်း6ခုဖြစ်သွားပါပြီ။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုရာဇသက်ကြီးဥပဒေ905ခါခွေဆက်သွယ်ရေးဥပဒေပုံမှန်69ပို့ကုန်သွင်းကုန်ဥပဒေပုံမှန်8နိုင်ငံတော်လျှို့ဝှက်အဥပဒေပုံမှန်တို့နဲ့စွဲထားတဲ့အမှုတွေအပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှန် 25 နဲ့2မှုဖြစ်ပါတယ်။အခုလိုအမှုတွေအများကြီးရင်ဆိုင်နေရပြီမဲ့အခုချိန်ထိသူ့ရဲ့ရှေ့နေတွေနဲ့အခုအထိတွေးဆောင်ခွင့်မရသေးတာကြောင့်ရှေ့နေတွေနဲ့တွေးဆောင်ခွင့်ပေးဖို့ဒေါ်အောင်ဆန်းစုကြည်ကဒီနေ့ထပ်ပြီးတောင်းဆိုခဲ့တယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ဖို့ဒေါ်အောင်ဆန်းစုကြည်အတည်ပြုထားတဲ့ရှေ့နေတွေကဥက္ကမောင်စောဥကြည်ဝင်းဒေါ်ဆန်းမာလာညွတ်နဲ့ဥအောင်ကျော်စိုးတို့၃ယောက်ကိုတော့ဒီနေ့အမှုလိုက်ဖို့သက်ဆိုင်ရာကတရားဝင်ခွင့်ပြုခဲ့တယ်လို့ရှေ့နေကြီးဥက္ကမောင်စောကပြောပါတယ်
။ဒေါ်အောင်ဆန်းကြီးကကျွန်တော်တို့လက်မှတ်ထိုးတဲ့ကိုယ်စားလှယ်လွှဲတာပေါ့ဗျာ။မင်းကကျွန်တော်တို့ဆက်ခဲရောက်ပါတယ်။ဒေါ်မင်းမင်းဆိုပဲသွားပြီးအဲ့ကိုယ်စားလှယ်ကတင်ပါတယ်ဗျာ။အဲ့တော့အမှုတွေတဲ့ကိုယ်စားလှယ်ကရောက်သွားပါပြီ။ဒေါ်အောင်ဆန်းကြီးရဲ့တရားဝင်ရှေ့နေကြီး6ယောက်ပေါ့ဗျာ။ဖြစ်သွားပါပြီ
။ရှေ့နေဒေါ်မင်းမင်းဆိုနဲ့ဥယူရချစ်တို့ကိုတော့ဒေါ်အောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ဖို့အစောပိုင်းကတည်းကခွင့်ပြုထားပါတယ်။တရားစွဲခံထားရတဲ့သမရဦးဝင်းမြင့်ကလည်းရှေ့နေကိုယ်စားလှယ်လွှဲအပ်ဖို့ရှိနေပြီးလက်ရှိတော့ရှေ့နေဒေါ်မင်းမင်းဆိုးကပဲဦးဝင်းမြင့်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့နေပြည်တော်ကောင်စီဥက္ကဋ္ဌတာဝန်ယူခဲ့တဲ့ဒေါက်တာမျိုးအောင်တို့၃ယောက်လုံးရဲ့အမှုတွေကို လိုက်ပါဆောင်ရွက်ပေးပါတယ်သူတို့၃ယောက်လုံးကိုဗီဒီယိုကွန်ဖရင့်စင်းနဲ့ရုံထုတ်အမှုစစ်ဆေးခဲ့တာဖြစ်ပါတယ်နောက်တစ်ကြိမ်ရုံချင်းကိုတော့ AB လ28ရက်နေ့မှာချိန်ဆထားတာဖြစ်ပါတယ်ခင်ဗျာ
ကျားတော့ဒေါန်ဆန်းစုကြည်အပေါ်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုကြားခဲ့ရတာပါနိုင်ငံတော်ကဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့လည်းဆက်ပြီးတင်ပြပေးပါမယ်စီယုံချုံမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစီယုံချုံရေးကောင်စီတက်တွေကဒီကနေ့မှလည်းဖြစ်ခဲ့ဖြူခွဲခဲ့တဲ့အတွက်တမူးမြို့မှာအသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကလူ80ထက်မနည်းသေဆုံးခဲ့ရတဲ့ပဲခူးမြို့မှာတော့သေဆုံးသူတွေရဲ့အလောင်းတွေကိုမိသားစုဝင်တွေအခကျင်းဝေးပေးပြီးရွေးယူနေကြပါတယ်ဒီကြောင်းလေးအပါဝင်နိုင်ငံတော်ကဆန္ဒပြပွဲတွေနဲ့ပတ်သက်လို့တော့ရန်ကုန်ကလာတဲ့သတင်းကိုကိုကြီးညံ့ကပြောပြပေးပါမယ်ရှင်
။ဒီကနေ့ April 12ရက်နေ့မှာလည်းမြန်မာနိုင်ငံဒေသစုံမှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယ်စပ်နဲ့ကက်လျက်ရှိတဲ့သခိုင်းတိုင်းဒေသကြီးတမူးမြို့ကဆန္ဒပြသူတွေကိုမနက်ပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လမ်းမပေါ်အသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပါတယ်။တမူးမြို့ထဲမှာရှိတဲ့ပုဂ္ဂလိကဆေးရုံတစ်ခုထဲကိုလည်းတပ်တွေဝင်ရောက်ပြီးဝင်နှန်းတွေကိုပါရိုင်းနှက်ခဲ့တယ်လို့မြို့ကန်တူက VOA ကိုပြောပါတယ်
ဒီပထမဦးဆုံးပေါ့လေမနေ့မိုးလင်းလောက်ကြရစာသူတို့ဒီအင်အားအလုံးလိုက်အရင်ကတည်းကဝင်လာတယ်ဝင်လာတဲ့အချိန်မှာသူတို့ဒီတချို့တော့ဒီရက်ွက်တွေဈားထဲမှာဆိုရင်ကျွန်တော်တို့ခံတက်ဆောက်ထားတယ်ရှိတယ်ပေါ့အဲ့ခံတက်တွေအားလုံးထုတ်ရယ်ပေါ့လေပထမဦးဆုံးသူတို့ဝင်ရောက်ပြီးရဲ့စီးရဲ့နေရာကကြောင့်ဒီ12ခုရက်ွက်ဆိုရဲဒီတမူးမျိုးပေါ်မှာရှိရဲ့ရက်ွက်တစ်ခုပေါ့လေအဲ့ဒီရဲ့ရက်ွက်တွေသူတို့အင်အားအလုံးလိုက်ဝင်ပြီးတဲ့ခါကျမှသူတို့ဒါလမ်းတော့ဆောက်ပြစ်သွားတာမျိုးရှိရယ်အဲ့ဒီဆန္ဒကူတကလည်းထွက်လာပြီးတဲ့ခါကျတော့ဒီတမူးမျိုးပေါ်မှာ grace ဆိုတဲ့ဒီပုဂ္ဂလိကစေယုံကြီးတစ်ခုရှိရယ်ပေါ့လေအဲ့ဒီစေယုံကြီးတစ်ခုရဲ့ကိုသူတို့ဒီအင်အားနဲ့ပဲသူတို့ဝင်တယ်ဝင်ပြီးတဲ့ခါကျမှအဲ့ဒီအထက်မှာရှိရဲ့ဒီ next mark တွေပေါ့ဟိုပြီးရခါကျရင်ဟိုသူတို့ဒီတူနာတူတွေကိုသူတို့ရှားညှက်ပြီးတဲ့ခါကျမှပျက်စီးတွေယူတာတွေရှိရယ်အချို့ရောဆိုဒီငွေကြေးတွေယူသွားတာဆာရှိရယ်ပေါ့လမ်းတော့ဆောက်ပေါ့လေအိမ်တွေကိုမနှင်းနေရအကုန်လိုက်ပြတဲ့ပုံစံမျိုးတွေမှာရှိရအပြင်မှာအခုဆိုရင်လည်းဒီ9နှစ်အရွယ်ရှိရကလေးမလေးတယောက်ပေါ့သူကတော့ဒီဒါမှပေါ်ထွက်လာတယ်မှာဈေးလာဝယ်လာဝယ်တဲ့အချိန်မှာအတန်းဆက်ဆုပ်ဆုပ်ကနေပစ်ထားလိုက်တဲ့အချိန်မှာကွဲချင်းပြီးတည်သွားတယ်ပေါ့လေဒီသူတယောက်ကြဆုံးရဆုံးတာအတိတ်တွေ့နိုင်တာကကျတော့ကျွန်တော်တို့ TSC အနေနဲ့ခုနကကလေးတယောက်ပဲရှိပါသေးတယ်ခင်ဗျ
တမူးမျိုးကိုလာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုဒေသခံတွေကပြီးခဲ့တဲ့ April 10ရက်နေ့ကခုခံတိုက်ခိုက်ခဲ့လို့စစ်တပ်နဲ့ရဲဘက်ကဒုရဲမှုအပါဝင်10ဦးထပ်မံတေဆုံးခဲ့ပါတယ်အဲ့ဒီအဖြစ်အပျက်တွေနောက်ပိုင်းစစ်တပ်ဘက်ကအင်အားထပ်ဖြည့်ပြီးပြစ်ခတ်တာတွေလုပ်နေတာလို့မြို့ကန်တွေကပြောပါတယ် April 9ရက်နဲ့10ရက်ကတပ်တွေရဲ့အင်အားသုံးပြစ်ခတ်ဖြိုခွဲမှုကြောင့်85ယောက်ထပ်မံတေဆုံးခဲ့တဲ့ပဲခူးမြို့မှာတော့တေဆုံးသူတွေရဲ့ရုပ်အလောင်းကိုအခငွေကြေးပေးပြီးထုတ်ယူခိုင်းနေတယ်လို့မြို့ကန်တွေကပြောပါတယ်တချို့တွေကလည်းကြောက်တဲ့အတွက်အလောင်းတွေကိုသွားမရွေးကြသေးပါဘူ
းတချို့အတိုင်းဝိုင်းနီးစရာရှိတဲ့လူမျိုးဟိုနီးစရာရှိတဲ့လူမျိုးဆိုတာဥပမာကျွန်တော်တို့သူတို့ရဲ့ရက်ကွက်အုပ်ချုပ်ရေးမှုကလက်ရှိစစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုမျိုးဖြစ်နေတယ်သူတို့ပါဝင်ကူညီတယ်ဆိုတော့အလောင်းမျိုးကြရင်အဆင်ပြေပြေထုတ်လို့ရပါတာရှိတယ်ကြံတဲ့လူတွေကြရင်တော့သူတို့တရားဝင်လာရွေးတဲ့လူတိုင်းတော့တသိန်းနှစ်သောင်းလို့ကျွန်တော်အဲ့ဒါပြည်ပြကြကြသိထားပါတယ်တချို့ကြတော့လေအဲ့ဒီသွားရွေးကကြာမှနောက်ဆက်ပြဖြစ်လာနိုင်တဲ့ပြဿနာတွေကြောက်ပြီးတော့ကိုမိသားစုတွေကအလောင်းမစာမနေပါတိပေမဲ့လည်းမရွေးကြတဲ့လူတွေလည်းရှိပါတယ
်အခုလိုအချိန်တွေကြားထဲမှာပဲပဲခူးမြို့မှာလည်းဒီကနေ့လည်းလမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ
်ဒီနေ့ပဲခူးအချိန်တွေကဆန္ဒပြပွဲစတိုက်ရှိတာကတော့ကျွန်တော်တို့ကြောက်ကြားပုံစံမျိုးအနောက်ရှမ်းဘက်မှာ55မိနစ်တနာရီလောက်ထွက်တယ်ပြီးတော့ပြန်သိနေအဲ့လိုပုံစံလေးတွေတော့ထွက်နေတာရှိပါတယ်အကြာကြီးတော့ကျွန်တော်တို့လမ်းလျှောက်လို့မရဘူးဆန္ဒပြပွဲထိုင်တဲ့ပိတ်ကျေပြီးကြားလို့မရဘူးဘာဖြစ်လို့လဲဆိုတော့တေချာပေါက်ပြစ်ခတ်နေနေမှာဖြစ်တဲ့အတွက်အလဟတ်တေဆုံးမှုတွေဖြစ်မှာဆိုလို့ပ
ါဘကိုးမျိုးမှာပြစ်ခတ်တက်ဖြတ်တဲ့ကိစ္စအပေါ်နိုင်ငံတကာကလည်းဝေဖန်ပြစ်တင်နေပြီးဒဏ်ရာရသူတွေကိုဆေးကုသခွင့်ပေးဖို့ကုလသမဂ္ဂကလုံခြုံရေးတပ်ဖွဲ့တွေကိုတောင်းဆိုထားပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ကိုအပြန်အလှန်ပြစ်ခတ်ပြီးခုခံခဲ့လို့လူ၁၂ဦးထိတေဆုံးခဲ့ရတဲ့သခိုင်းတိုင်းဒေသကြီးဒဇယ်မြို့အနီးကတိုက်နယ်ကျွေးရွာတွေမှာလူထုကပျောက်ကြားသပိတ်တွေပြုလုပ်ပြီးစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်
။ရှိတယ်အဲ့ဒီဟိုကျွန်တော်လားဆိုဒဇယ်ကနေမြောက်သွားတော့ငရေကြီးဆိုတဲ့ရွာမှာပြနေလို့တရင်ရလို့သွားတော့ဟိုကပြီးသွားတယ်။နောက်တကလားဆိုကနေအနောက်ထွက်တဲ့ဘလူးမပဲပြနေတာသူတို့လည်းရောက်ရောပြီးရောအဲ့လိုဖြစ်နေတာဟုတ်ကဲ့သူတို့မြင်လဲပြတယ်လို့ဖြစ်နေတာ
စေကောင်စီစန်းကျင်ရေးဆန္ဒထုတ်ဖော်မှုတွေဟာပြစ်ခတ်မှုတွေကြားမှာအားမလျော့သွားပဲမန္တလေးမြို့မှာလည်းတပ်ပေါင်းစုတပိတ်ညတောင်တပိတ်ပျောက်ကြားတပိတ်ဆိုပြီး ပုံစံမျိုးမျိုးနဲ့ပြုလုပ်နေသလိုမုံရွာမျိုးမှာလည်းဆန္ဒထုတ်ဖော်မှုတွေဆက်လက်ပြုလုပ်နေပါတယ်။ဒါအပြင်စကိုင်းမျိုးမှာလည်းတရုတ်စန့်ကျင်ရေးဆန္ဒထုတ်ဖော်မှုပုံစံတွေပြုလုပ်ခဲ့သလိုအတာအိုးတွေမှာစစ်ကောင်စီစန့်ကျင်ရေးစာသားတွေရေးသားပြီးလူမဲ့သပိတ်တွေပြုလုပ်ခဲ့ကြပါတယ်။ဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်းမိုဘိုင်းအင်တာနက်တွေအပြင် Wi-Fi အင်တာနက်တွေကိုပါဖျက်တောက်ထားတာကြောင့်ကချင်ပြည်နယ်မြစ်ကြီးနားမြို့ကအင်တာနက်မရတဲ့ရက်ကွက်တွေကိုကချင်ပြည်နယ်လူမှုလှုပ်ရှားမှုစာစင်ဆိုပြီးစာရွက်တွေဖြန့်တဲ့လှုပ်ရှားမှုတွေကိုပါပြုလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြစ်ကြီးနားမြို့ကတူကအခုလိုပြောပါတယ
်။အောင်စာစင်ဆိုတာကအင်တာနက် access မရလို့ဒီ KSN နဲ့လူငယ်စာစင်ဆိုတာပေါ့နော်။ဟိုအမဒီ space စောင်းနဲ့ပတ်သက်တဲ့ကချင်ပြည်နယ်တွင်းအားစာဆောင်နဲ့စာ opportunity တွင်းအားတောင်းနေရယ်။ပြီးရင်ဒီစာမိုင်းနဲ့ပတ်သက်တဲ့ဒီသူလို့ဆိုရဲစာရေပေါ့နော်။ဟုတ်။ဟိုမြစ်ကြီးနားမြို့ပေါ်မှာလိုက်နေတာပေါ့ဒီမြို့မှာဟုတ်။ဆိုင်ရလုံးကလည်းပို့ wifi နဲ့ပဲ access ရတယ်ဆိုတော့ဒီချနာမျိုးမှာများအဖြစ် wifi ကဆက်လက်ကြတော့အဲနည်းနည်းမြို့ပေါ်ဆိုင်တူနဲ့နည်းနည်းလည်းလည်းမြင်နေဆိုတော့ wifi ရနိုင်လားဆိုတော့ခုတော့ဒီအောက်ခြေထိလူတွေနဲ့ပို့ပြီးအဆက်အသွယ်မပြတ်အောင်လို့ဆိုမှဒီစာဆောင်ထုတ်တာပေါ့နော်ဟုတ်ဒီလူစုကတော့အခုတော့ဆိုကျွန်တော်သိရတော့ဆိုရင် CSI ဆောင်ကရောမြစီမာရော DVD ကိုပိတ်ချနေပြီပေါ့နော်အဲကြောင့်မို့လို့လူစုနဲ့ပတ်သက်ပြီးတင်းမှန်ကိုဒီစစ်အာဏာရှင်စာဆောင်လေးနဲ့ပတ်သက်ပြီးတင်းမှန်ကိုဖရက်ရောက်တော့ဖြစ်ချင်လို့ပေါ့နော်အစီကတော့
အာဏာသိမ်းထားတဲ့တပ်တွေဘက်ကဆန္ဒပြမှုတွေကိုအင်အားသုံးကင်တွယ်နှိမ်နင်းနေပေမဲ့မြန်မာနိုင်ငံတော်ကမျိုးစုံမှာစန့်ကျင်ဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်ကဆန္ဒပြဝဲတွေရဲ့နောက်ဆုံးအခြေအနေကိုစူးစီးတင်ပြပေးကြတာပါရှင်ဒီလဆရစနေနေ့ကပဲခူးမျိုးမှာစေုပ်ချုပ်ရေးကောင်စီတက်တွေကအင်အားသုံးဖြိုခွင်းခဲ့ပြီးတဲ့နောက်အခုအချိန်ထိပျောက်ဆုံးနေတဲ့သူတွေအဆက်အသွယ်မရသေးတဲ့သူတွေအများပြားရှိနေသေးတာကြောင့်အဲ့ဒီနေ့ကတိတ်ဆုံးသူဟာယာကနန်းအထိကိုရှိနိုင်တယ်လို့အဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့စေဝန်ထမ်းတို့ကပြောပါတယ်မနေ့ကလည်းဒီစေဝါထောက်ကူအဖွဲ့ကစေတနာဝန်ထမ်းတို့ဖမ်းဆီးခံခဲ့ရပြီးအဖမ်းဆီးတွေဆက်ရှိနေတယ်လို့လည်းပြောပါတယ်ပဲခူးမျိုးကအချိန်နဲ့ပတ်သက်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့စေဝန်ထမ်းတို့ရဲ့အတွေ့အကြုံကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
ဆိုတော့တော်တော်ဆိုးတာပေါ့ဆိုးတယ်ဆိုတာဟိုမနေ့9နိုင်ထွက်ပြင်လဲဝင်လာတယ်ပေါ့နော်ဝင်လာပြီးတော့9နိုင်ကျော်လောက်မှကျွန်တော်တာဖီကုန်ပြိုသွားတယ်ပေါ့ဟိုကျွန်တော်တို့လည်းဒီအင်းမပိတ်နေတာပေါ့ပြင်ထွက်လို့လည်းမရဘူးပြီးတော့ကျွန်တော်တို့တယောက်ပဲဒဏ်ရာရတဲ့တယောက်ပဲကျွန်တော်တို့ကယ်ပေးတယ်လို့ခြားတယ်ပေါ့နောက်ပိုင်းကျတော့ဘယ်သူမှလည်းဒဏ်ရာရတဲ့လူကောက်ပေးလို့မရဘူးအလောင်းနဲ့ကောက်လို့မရဘူးကိုတယောက်ကလုံးလည်းအဲဒီမှာပိတ်နေတာပေါ့အင်းမင်းကလည်းပြန်ထွက်လို့ရတယ်ဆက်တယ်ဒီကံလာနေတယ်ဟုတ်ကဲ
့ဆိုတော့တကယ်ကုပေးနိုင်တဲ့လူတော်မှာတယောက်ပဲရှိပြီးတော့ခြံတဲ့သူတွေကကြတော့ဒီတိုင်းပဲပြစ်ထားရတဲ့အခြေအနေမျိုးဖြစ်သွားတာပေါ့
ဟုတ်ကဲ့ပြစ်ထားရရှိနေတယ်ကျွန်တော်တို့လည်းဘာမကောက်ရဘူးဘာကောက်ရင်ကျွန်တော်လည်းပြစ်ထားမှာပြတော့ကျွန်မလည်းမကောက်ရဘူးအန်ဒီလန်နဲ့ဝင်လို့မရဘူးဆိုတော့ဒီတိုင်းပဲတန်ရရတဲ့လူကလည်းတန်ရရနေရတဲ့အတုံးလုံးရောက်ပြီးကြတော့ကြဆုံးတဲ့လူကလည်းနေရာမှာနေကြဆုံးသွားတာပေါ့
အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံထဲမှာဒီလိုတိတ်ဆုံးတန်ရာရတဲ့စီးရင်တွေကိုလိုက်ပြုစုတဲ့သူတို့ဒီစီးရင်ပြုစုတဲ့အဖွဲ့အစည်းတွေကပြောတာဆိုရင်တော့82ယောက်အနည်းဆုံးရှိရလို့ပြောတယ်ဒါပေမဲ့ဒီထက်လည်းအများကြီးပိုနိုင်တယ်လို့ပြောတယ်အဲ့ဒီနေရာမှာကိုယ်တိုင်ရှိနေတဲ့သူတယောက်နေတဲ့ဒီမြင်ရတဲ့အခြေအနေပေါ်မှာတိတ်ဆုံးသူဦးရေကဒီထက်ကပိုများနိုင်သလားဘလို့အခြေအနေဒီပေါ်မှာရောကိုမြင်ခဲ့ရတာမျိုးရှိလဲအဲ့ဒါလည်းပြောပြပါလားရှင
်မြင်ခဲ့ရတော့အဲ့ဒီနေရာတော့တရက်ကွန်တော့တော့ဘယ်မှမထွက်လို့မရဘူးလေအဲလက်မှတ်တမ်းတော့သူတို့မြင်ရတော့ဟိုကြားဆုံးနေရာအင်းကတော့များတယ်ပေါ့များတဲ့ပြင်ကိုသူကဟိုကျွန်တော်တို့ဒီလမ်းမှ3လမ်းရှိတယ်လေကိုမီကိုရှင်လမ်းဆိုတာလေဒီမကတိလမ်းရယ်ကျွန်တော်ကလမ်းရယ်ပေါ့ဆိုတော့အဲ့လမ်းပေါက်ကတော့ဟိုတကယ်နဲ့လုပ်နေတာတကယ်နဲ့လုပ်နေတာဆိုတော့အဲ့ကြီးကတော့ကြာချင်းတော့များတယ်ပြီးတော့အခုချိန်ထက်ပြေလို့များတယ်အများကြီးပေါ့ကြောက်ဆုံးနေတဲ့လူတွေရှိသေးတယ်မိမိတွေပါအဲ့ဆိုတော့ကြာချင်းကတော့70ချက်ကိုကျော်တာပေါ့ဆရာလည်းကျော်သွားနိုင်တယ်ကြာဆုံးတီပြူကတော့ဘယ်တော့တီပြူလို့မရဘူးခက်မှန်းမယ်ကျွန်တော်ကတီပြူလို့ရတယ်
အခုချိန်ဒီလုံချိုကြီးတင်းကျပ်ထားတော့လားအချိန်ဒီအခုလက်ရှိအချိန်ဒီရောဒါတိတလောက်ပေါ့နော်နည်းနည်းပြောပြပါလား
ဟုတ်ကျွန်တော်ဒီလောက်ကတော့လောင်းအင်းကြီးကတော့ဘယ်မှလည်းကောက်လို့မရတော့သူတို့ပဲကောက်ရမှာပဲလေသူတို့ကောက်သွားပြီးတော့နောက်နေ့ကျတော့လောင်းတွေကိုသူတို့ပြန်ရွေးခိုင်းတယ်လို့ပြောတယ်ဟိုတက္ကသိုလ်နဲ့ဒါပြန်ရွေးခိုင်းတာတော့ကျွန်တော်တို့ဒီကူကမရပါဘူးအချိန်နဲ့ရှိမှာပေါ့သူတက္ကသိုလ်နဲ့ရွေးခိုင်းတယ်ဆိုတော့ပြောတယ်သင်ကျော်ပေါ့သင်နှစ်ပတ်တစ်ပတ်ပြီးတော့ပြီးရတယ်ပြီးထုတ်ရတယ်လို့ပြောတယ်ဟောဆိုဘယ်မှလည်းဒီချိန်မှလည်းဟိုလိုမျိုးနည်းနည်းလေးသိဆုံးဆက်ရေးလိုက်ရင်တော့မှနောက်မှကျွန်တော်တို့ဟိုလိုလိုက်ပြီးတော့ဆွဲနေတာဆိုတော့လေအဲကြောင့်ကြီးကြီးကျယ်ကျယ်ပြီးတော့ဟိုရက်ခွက်တွေရတယ်နည်းနည်းတို့ဟိုလက်မကြောက်ရက်ခွက်မီတွေကြောက်သွားတယ်လေဒီလိုနေတိုင်းခုဆိုရင်300ပေါ့ဒီမျိုးနည်းနည်းနေပြောတယ်ဟို300စက်တိုက်ကြီးတော့ဒီမျိုးတိုက်ပြင်တာရွာဘက်တွေဆိုရင်200စက်တိုက်ပေါ့အစ်ခံလာတာရွာဆိုရင်တော့ဟိုရွာလုံးကျွတ်ထွက်ပြေးနေတာပေါ့ခုကတော့တို့တင်းငတ်တွေလိုက်ဖမ်းနေတယ်ဆိုတော့မေဒီကယ်ကျင်းဘက်ကတော့တယောက်ဖမ်းဆောင်ရတယ်မနေ့ကမနေ့ကပါလေ
ဟုတ်ကဲ့ဖမ်းဆီးတွေဆက်လုပ်နေတယ်တော့ကြားရပေါ့
ဖမ်းဆီးတွေတော့ရှိနေတယ်ဟိုတို့ဝင်ကျင်တိုင်းဝင်ထွက်တဲ့ပြဿနာရဲ့ဆိုတော့ သူလူလိုက်ချပြီးတော့ဖမ်းဆီးရရှိနေတယ
်အခုဖမ်းခံသွားတဲ့သူနဲ့ပတ်သက်လို့တော့ဗာမြန်တင်ကြရပါလဲရှင
်ဗာဆန်းဝါလူကတော့သူကလူပေါ့မနေ့ကင်းပေါ့သူဒီရုံမှာသူဖမ်းနေမှာသူအိတ်နေရအောင်ရေကားနှစ်ချီနဲ့ရက်ဝင်နဲ့ဒါဖမ်းသွားတယ်ပြောတာ
သူနဲ့ပတ်သက်ပြီးတော့အခုသူဘယ်မှာရှိတယ်လို့ဗါတို့သိရပါလားရှင
်ဒီမှာရှိတယ်လို့ကတော့ကျွန်တော်တို့မသိရဘူးဟိုထောင်တော့မရောက်သေးဘူးလေထောင်တော့မရောက်သေးတဲ့အတိုင်းဆန်းမှာပဲလို့လည်းကျွန်တော်သတင်းကြရတာဟုတ်လား
အဲ့ဒီအချိန်လေးပေါ်မှာဆရာအနေနဲ့ဟောဗာမြန်ပြောခြင်းတလဲဒါတလောက်တိဆူဆူဝါဖြစ်သွားတဲ့အချိန်နေတစ်ခုပေါ့နော်ဒီအရက်သားပြည်သူနေထိုင်နေရဲ့အရက်ထဲမှာစစ်မြေပြင်တစ်ခုလို့ဒါလုတ်သွားတဲ့အပေါ်မှာဆရာတို့ဒီစီးဝင်တန်းနေအနေနဲ့တော့မှာပဲဟိုအကူညီပေးလို့မရလောက်အောင်အချိန်နေဆိုရက်ကကြတော့လေဒီပေါ်မှာဘယ်လိုများခန်းစားရလဲဘယ်လိုများပြောခြင်းပါလဲ
ဘယ်လိုခန်းစားလဲဆိုတော့ကျွန်တော်တို့ဒီမှာရင်းနှီးချင်းခန်းစားတော့ဗျဟိုစစ်မြေပြင်တော့မှာဟိုနှစ်ခါတက်ခက်ရက်ပြီးတော့ကျောင်းနေကောက်ကြပြီးတော့ဗျာဒါစစ်မြေပြင်မဟုတ်ဗျာအဲ့တော့ကျွန်တော်တို့တရားရရင်လည်းကြည့်ရတယ်ကျွန်တော်တို့ပေးမကူတာတော့ဟိုတစ်ဖက်သက်ကြီးပေါ့ဟိုမင်းကမနဲ့နေပြီးတော့ဟိုအနိုင်ကျင့်သက်ပြတ်တယ်အဲ့လိုမျိုးခံစားနေတာအင်းညာဖြစ်ပြတော့တစ်ဖက်မမိနေတဲ့ဟာကြီးပဲကျွန်တော်ကစိတ်စိတ်မပေးတာတော့နာကျင်တော့ကျွန်တော်ပေးလို့ရတဲ့ဟာတွေကိုကျွန်တော်ရှိရတာနဲ့ကျွန်တော်ပေးခွင့်မရလိုက်ဘူးပေါ့ချို့ဆိုရင်တရားရရင်ပေးလို့ပြီးတော့ကြာဆုံးသွားတဲ့စဉ်းစားလေးရှိတာရောအမှန်ကိုကျွန်တော်ပေးလို့ရရမယ်ပေးလို့ပြီးတော့ကျင်ကြတော့သူထွက်များပြီးတက်ဆုံးသွားကြတာလည်း20 30လောက်ရှိပါပြီ။ကျွန်တော်တို့ medical team ကိုကုလသမဂ္ဂအနေနဲ့ကျွန်တော်တို့စနေချင်းဖြစ်ဖြစ်ကျွန်တော်ခုတော့ဒီကရုံးနဲ့မှာပဲဖြစ်ဖြစ်ကျွန်တော်တို့ဒီလိုမျိုးနဲ့ talking ဒီလိုကကုလသမဂ္ဂနဲ့ဆွေးနွေးထားတာတောင်းဆိုပေးပြီးကျွန်တော်တို့ဒီနာရီကျွန်တော်ကောက်ဆင်တယ်ဗျာ။ဘာလို့ anti land လဲဝင်လို့မရတဲ့နေရာမှာကျွန်တော် medical team ကိုတော့တစ်ခုထောက်ပံ့ပေးပြီးပေါ့လေ။ဒီအနေနဲ့ပေါ့ကျွန်တော်အဲ့ဒီတောင်းဆိုတာပေါ့
ဘကူမျိုးကအချိန်နဲ့ပတ်သက်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဈေးဝင်တန်းတူရဲ့အတွေ့အကြုံကိုဆက်သွယ်မြင်ပြန်ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းတလဲတင်ပြပေးပါမယ်။ကချင်ပြည်နယ်ပမော်မြို့နယ်ဘက်မှာ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ကတင်ပိုက်ထားတဲ့အလောပွန်တပ်စခန်းကိုမြမစစ်တပ်ဘက်ကတိုက်လေယာဉ်တွေပါတုံးပြီးတော့ထိုးစစ်ဆင်နေပါတယ်။ KIA တပ်တွေနဲ့မြမစစ်တပ်အကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတော့ VOA သတင်းတောင်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်ပမော်မြို့နယ်တော်ဖုံးရံမြို့ကနေမိုင်20ကျော်လောက်မှာရှိတဲ့သတ်စခန်းတစ်ခုကိုပြန်လည်သိမ်းပိုက်နိုင်ဖို့စစ်ကောင်စီတပ်တွေကနေမြေပြင်ကနေတမကဝေဟင်ကပါထိုးစစ်ဆင်တိုက်နေပါတယ်မြန်မာစစ်တပ်ရဲ့ဗျူဟာကုန်းဖြစ်ခဲ့တဲ့အလောပွန်တပ်စခန်းကိုကချင်လက်နက်ကိုင် KIA တပ်တွေကမတ်လ25ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာကြောင့်ပြန်လည်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကကြိုးစားနေပုံရပါတယ်အလောပွန်တောင်ကုန်းစခန်းလက်ရှိတိုက်ပွဲအခြေအနေကိုတော့ KIA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူကခုလိုပြောပါတယ်
ဒီတောင်ကုန်းကဒီနေ့အစိုးကြီးရတယ်လင်းပြနဲ့လာတာခုလဲအလင်းပြနဲ့လာတိကျပါတယ်ဟိုကက်တနတ်တင်လဲဖြစ်တယ်ဘုန်းကြီးလဲလာအခြေချမ်းလင်းပြတော့ဖိုက်တာတွေပေါ့ဖိုက်တာကြီးပဲလာတာနောက်ရှီချင်းကနဲ့လည်းထူလာတယ်အဲတော့အကေကခုခံဒီမှဟိုတိုက်ပွဲရစီနေတုံးဖြစ်ပါတယ
်အလောပွန်တောင်ကုန်းစခန်းပြင် KIO ဌာနချုပ်ရှိရလိုင်ဆိုင်မြို့ရအပြင်ဘက်မှာရှိတဲ့ KIA တိုက်ရင်30စခန်းကိုလဲမြန်မာစစ်တပ်ကအင်အားလုံးကြီးနဲ့တိုက်ခိုက်နေတယ်လို့လေချောင်းကနေတိုက်လေရင်နှစည်းနဲ့လဲပြစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်။တိုက်ပွဲဖြစ်တာပြင်းထန်နေပေမဲ့စိတ်ကိုင်းမှုအခြေအနေတွေကိုတော့ဒုဗိုလ်မှူးကြီးနော်ဘူးကနေအခုလောလောဆယ်ဆယ်အတိမပြုတ်နိုင်သေးဘူးလို့ပြောပါတယ်။ဒေါ်ဖုံးရံတေဒတ်ခံတယောက်ကတော့မနေ့ကနဲ့ဒီမနေ့တိုက်ခိုက်မှုအတွင်းလက်နက်ကြီးကြီးကြောင့်အနီးနက်ရွာကတေဒတ်ခံတွေထိခိုက်မှုရှိနေတယ်လို့ပြောပါတယ
်။အလုံးဘက်မှာဒီမနေ့ကျွန်တော်ကြားလိုက်တဲ့ဒီကတော့ဒီရင်းချမ်းကြီးရွာကမှမနေ့မနေ့ညကဒီစစ်တပ်ကလာမတီတော့ဘောပဲခင်ရလာမတီကတော့လက်နက်ကြီးပြလို့ဖုံးကြီးတပားရယ်ပြီးရင်ပြည်သူ၄ယောက်ဆိုလာတာကြည့်ရလို့ကြားရတယ်ဆရာဆုံးသွားတာတယောက်ယောက်လို့ချမ်
းပမော်မြကြီးနာကလန်းမပေါ်မှာရှိတဲ့မြို့တဲ့တာပိန်မြစ်သရာဆောက်တပ်စခန်းတစ်ခုကိုလည်း KIA ကတိုက်ခိုက်ခဲ့တယ်လို့အနီးနာမြို့တဲ့ကြေးဝါသားလူကပြောပါတယ
်နင်းနေညာအဲ့မှာတိုက်ပွဲဖြစ်တဲ့တောင်မှာတာပိန်တသားလေးကိုပဲကန်းရောဒီကန်းရောဟိုစခန်းတေးပေါ့
ပြည်ကြီးနာပေါ်မှာလမ်းပေါ်ရှိမြို့သိပ်ရွာနေအိမ်တချို့ပေါ်မှာလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်နေအိမ်တချို့ပျက်စီးခဲ့တယ်လို့ထိခိုက်ဒေဆုံးသူလည်းရှိနေတယ်လို့မြို့ခံတွေကပြောပါတယ
်။မင်းညာဆက်တမာကြီးလောက်ကနေပြည်တဲ့လက်နက်ကြီးကြောင့်ဘယ်ကနေပြည်တဲ့တော့မပြီးဘူးလေအဲ့ဒါပြည်ကြီးကြီးရွာမတ်မော်ချောင်းရက်ွက်မှာနေထိုင်တော့လူပြည်သူကလက်နက်ကြီးကြီးကြောင့်ချိန်မှဒုချင်းပြည်တွေကလို့ပြောရစရာအဲတက်ကနေစီချိုးလို့ပြောတယ်နောက်အိမ်ကလုံးလုံးဝကိုရစရာမရှိအောင်ပျက်စီးတော့လို့ပြောစရာ
အခုလိုပြေခတ်တိုက်ခိုက်မှုတွေကြောင့်အနီးအနားမှာရှိတဲ့ရွာသားတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ် အနာသိအုပ်ချုပ်နေတဲ့နာဆတ်ကစစ်ကောင်စီဘက်ကအေဗရလ9ရက်နေ့ပြေခတ်တိုက်ခိုက်မှုတွေရပ်ဆဲထားကြောင်းကြေညာထားတယ်လို့မြောက်ပိုင်းမှာမိလန်းနိုင်ငံဖွဲ့တွေဘက်ကလည်းအပြစ်ခတ်ရပ်ဆဲမယ်လို့ကြေညာထားပြီးမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ကချင်လူလာရေးကန်ရေးဖွဲ့
ဒီဥစဉ်ကြီးရေဖျဲသပိတ်နဲ့ဖျဲသီးစေးကွက်အခက်အခဲဘယ်လိုရှိနေလဲကြည့်ရအောင်ပါမြန်မာနိုင်ငံကတင်ပို့နေတဲ့ဖျဲသီးတွေကိုတရုတ်ကအဝယ်ပိတ်လိုက်တယ်ဆိုတဲ့သတင်းတွေနဲ့အတူဖျဲသပိတ်ဆင်နွှဲတာတွေဒီရက်ပိုင်းမှာကြကြပြန့်ပြန့်ရှိနေပါတယ်ဒါပေမဲ့တရုတ်မြန်မာနယ်စပ်တည်တည်ကုန်တယ်တွေကတော့ကျမ်းမာရေးစစ်ဆေးမှုကြောင့်အယောင်းတစ်ရက်ရပ်နာတာနဲ့လမ်းခီးမှာက
ဒါဟာဇင်းနေလိုတာကြောင့်ဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုဖျဲဆိုင်တောင်သူတွေကိုကူညီနိုင်ရေးအတွက်ဖျဲသပိတ်ဆင်နွှဲကြတဲ့အကြောင်းတွေဟာဒီကနေ့လူမှုကွန်ရက်ဆန္ဒနာတွေမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာနေတာပါ။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရုတ်ကနိုင်ငံတကာမှာအကာအကွယ်ပေးနေတာမဟုတ်တရုတ်ကုန်တွေသပိတ်မောက်ကြဖို့စော်ဩနေချိန်မှာတရုတ်နိုင်ငံကိုဖျဲသီးတွေပို့ဖို့ခက်နေတာကြောင့်ဖျဲသီးသပိတ်တွေကိုမြန်မာနိုင်ငံအနှံ့လုံနေကြတာဖြစ်ပါတယ်။မြန်မာပြည်မှာထွက်တဲ့ဖျဲသီးတွေကိုမြန်မာပြည်သူတွေကဝယ်ယူအားပေးကြမယ်ဆိုပြီးပုံစံမျိုးစုံဖျဲသီးသပိတ်တွေကိုလှုပ်ဆောင်နေကြတာပါ။တချို့ကဖျဲသီးစိတ်တွေကိုအခမဲ့ဝေတာမျိုးငါတို့ရဲ့ဖျဲသီးငါတို့စားမယ်စတဲ့အစားအနေပုံနေကင်ဆောင်ချစ်တတ်တာမျိုးဖျဲသီးတွေဝယ်ပြီးဖြော်ရည်အချုံမုံအစားသဖြင့်လှုပ်ရှားတာမျိုးကိုလူမှုကွန်ရက်တွေမှာမျှဝေတာမျိုးတွေနဲ့သပိတ်မောက်နေကြပါတယ်။မန္တလေးကဖျဲဆိုင်လုပ်ငန်းရှင်တူကတော့လက်ရှိဖျဲတင်ပို့မှုအခြေအနေကိုအခုလိုပြောပါတယ်
ကျွန်တော်တော့မရောက်ဘူးဆိုမကြသေးဘူးကျွန်တော်တော့နေတိုင်းတော့တက်နေတာဒီနေ့ကားစီးနေရကြောက်တော့တက်နေတာပါဟိုဒီနေ့ကဝယ်ဆေးထိုးကြတယ်လေဆေးစစ်တဲ့ဒီနေ့တော့တို့နားလည်တင်တယ်တက်နေတာပဲလေကိုကျွန်တော်ပြောလွယ်ချင်မှာစီးတရာကြောက်တက်တယ်မူဆယ်မှာစီးနေရတော့တက်တယ်လေအဲမန္တလေးကတက်တာပေါ့ဘော
မူဆယ်မြို့တစ်တီးတန်ကကုန်းတဲ့တူဦးကတရုတ်နိုင်ငံဘက်ကဖျဲအဝယ်ပိတ်လိုက်တာနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့
ဒီနေ့ပေါ့နော်မနေ့က10ရက်နေ့ပေါ့အဲ့ဒီကွင်းထဲကလူတွေကိုအကောင်လုံးအလုတ်သမားကစာချမ်းမရေးစစ်တာပေါ့ဈေးထိုးတယ်အဲ့ဒါကြောင့်မို့လို့အလုတ်သမားတွေကဟိုနားလာအလုတ်ဒီကနိုင်ငံထဲက one day one day တဲ့အဖျက်တီးအယောက်ကွဲဟိုဖျက်တီးအယောက်ဆက်မြန်မာပြည်ထောင်မှာမရဘူး one day ထဲမှာတရောင်းမှာအဲ့ဒါကြောင့်အခုကကျတော့လည်းဟိုဘာလဲတရုတ်ဘက်ကမဝယ်တော့ဘူးဆိုပြီးတော့တကယ်ဆက်တော့တကယ်တရက်ပဲအယောက်ပိတ်တာပါ
တရုတ်နိုင်ငံအတွင်းမှာ COVID-19 ကူးစက်မှုတွေတကြောပြန်ဖြစ်ပေါ်နေတာကြောင့်ရွှေလီမြို့မှာအသွားအလာကန့်သတ်ထားသလိုကျမရေးစစ်စစ်တာတွေကိုလည်းတုံ့ပြန်လှုပ်ဆောင်နေတာပါဒီရက်ပိုင်းတွေအတွင်းမှာတရုတ်မှာမြန်မာဖျဲသည့်အယောင်ကျဆင်းနေပြီးဒီလိုကျဆင်းရတဲ့အခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ
်အယောင်ပြည့်တယ်ပြောလို့ရှိရင်ကျတော့ဝင်လာတော့အရင်နောက်နေရပေါ့အခြေအနေကဟို9ရက်နေ့ကတည်းက5မိုင်ဝင်တဲ့ကားတွေကတရုတ်ပြည်ထဲမဝင်ရသေးတာရှိသေးတယ်အဲလမ်းမှာတရုတ်က5ရက်6ရက်တစ်ပတ်အလောက်ကိုစာပြီးမှပဲဟိုတန်းစီရတာပေါ့နော်တန်းစီရပြီးမှတရုတ်ပြည်ထဲဝင်ဝင်ပြီးတော့မှတရုတ်ပြည်ဝင်တော့မလဲဆီချက်မရောက်တာမျိုးလည်းရှိရဲတရက်လောက်ကြာပြီးတော့မှရောက်ဆိုတော့ဟိုတရက်ငါမှန်ရနေရောက်ခွဲရောက်ဖို့ဆိုတပတ်ဝန်းကျင်လောက်ကြာနေတော့အဲ့တော့ဟိုအတီးတွေကပုံသားတွေပါဖြစ်သွားအဲ့ဒါဆိုရင်အာရောက်ခွဲထိုင်းလိုက်ရောက်ရောအတီးတွေကမကောင်းတော့အတီးတွေကကြာဒီမျိုးဆိုလည်းဈေးကအရင်ကြာလာလို့
ဈေးကြတဲ့အကြောင်းတစ်ချက်ကတော့ COVID-19 ကြောင့်ရွှေလီမြို့မှာအသွားအလာကန့်သတ်ထားတဲ့အတွက်ရွှေလီနဲ့တခြားဒေသကတရုတ်ဖျဲကုန်တယ်တွေအယောင်ကွင်းကိုမလာနိုင်တာကြောင့်လဲပါဝင်ကြောင်းပြောပါတယ်ဖျဲဆိုင်တောင်သူတွေအခက်အခဲဖြစ်ရတဲ့အခြေအနေကတော့ပုံမှန်အလုံးတစ်ထောင်ကျော်ပါတဲ့ဖျဲကားတစ်စီးဟာအရင်ကတရုတ်ရောင်းငွေ9000လောက်ရရှိရကနေအခုဆိုရင်4000လောက်သာပေါက်ဈေးရှိနေတာနဲ့လန်ခီကြံ့ကြလို့ကားကကြံ့ငွေ10သိန်းလောက်ကနေသိန်း20လောက်မြင့်တက်သွားတာကြောင့်လို့ပြောပါတယ်လောလောဆယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံတကာကဖိအားပေးအရေးယူတာတွေကိုတရုတ်နိုင်ငံကကန့်ကွက်တာကြောင့်မြန်မာပြည်သူအများစုကတရုတ်အစိုးရအပေါ်ဆန့်ကျင်မှုတွေမြင့်တက်လာနေပြီးတရုတ်ကုန်ပစ္စည်းတွေမတုံ့ဆွဲရေးအတွက်လုံဆော်တာတွေလည်းရှိနေပါတယ်ခင်ဗျာ
ဖျဲစီကွက်အခြေအနေရန်ကုန်ကလာတဲ့သတင်းကိုကုစုံဝန်လိုက်ပြပြခဲ့တာပါတော်လန်တချံလှုပ်ရှားဖို့ပြင်ဆင်နေတဲ့အကြောင်းဆက်ပါအောင်မယ်ရှင်စစ်တပ်အာဏာသိမ်းထားတဲ့ကာလအတွင်းကြာရောက်မဲ့ဒီနှစ်ရဲ့မြမနှစ်တကူအတာတကြံပွဲတော်ကိုတော်လန်တကြံအဖြစ်နဲ့ဆင်နွှဲပြီးအာဏာရှင်စနစ်ကိုဆန့်ကျင်ဆန္ဒပြကြဖို့တိုက်တွန်းနှိုးဆော်တာတွေရှိနေပါတယ်။တော်လန်တကြံကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆင်နွှဲဖို့ဗားရီပြင်ဆင်နေကြပါလေ။ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ပြပြပေးပါမယ်ရှင်
။မြမနိုင်ငံမှာမနေ့ပြန်မှာစတင်တော့မဲ့မြမနှစ်တကူတကြံအတာပွဲတော်ကာလမှာတော့ပျော်ပွဲရှင်ပွဲတွေအစားဒီနေ့မှာတော့ဆရာနာရှင်ဆန့်ကျင်ဆန္ဒပြမှုတွေလှုပ်သွားကြဖို့ဆန္ဒပြပွဲဥဆောင်သူတွေကစော်ဩတိုက်တွန်းနေကြပါတယ်။ပျော်စရာတကြံမဟုတ်ပဲတော်လှန်တကြံဆိုပြီး လူငယ်တွေကတကြံလေးရတာကာလနဲ့နှစ်ဆန်းတရနှစ်အထိပုံစံမျိုးစုံနဲ့ဆန္ဒပြသွားဖို့စီစဉ်နေကြတာပါဆန္ဒပြသပိတ်တွေကိုအကြမ်းဖက်ဖြိုခွဲနေတဲ့ခြားကပဲလူဝင်ရအလုံးအင်းနဲ့ပင်မသပိတ်စစ်ကြောင်းနေ့တိုင်းလိုလိုခြိတက်နေတဲ့မုံရွာမျိုးကဆန္ဒပြလူတို့ဟာဧပြီလ၁ရက်နေ့ကလေးကအဦးဆုံးပွင့်ခဲ့တဲ့ဗရောက်ပန်းနေနဲ့ဗရောက်သပိတ်ကိုဆင်နွှဲခဲ့ကြတာပါမုံရွာမန္တလေးနဲ့ရန်ကုန်မြို့အပါအဝင်တပိတ်ကော်မတီစုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အထွေထွေတပိတ်ပေါင်းစပ်ညှိနှိုင်းရေးအဖွဲ့ General Strike Coordination Body GSCB အနေနဲ့လည်းတနင်္ဂနွေလုံးတိုင်းတာနဲ့တကြံရက်တွေမှာပါအာဏာရှင်ကိုတော်လှန်ကြဖို့တိုက်တွန်းထားပါတယ်။မုံရွာတပိတ်စစ်ကြောင်းမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့ကိုဝင်းမိုးနိုင်ကသူတို့ရဲ့အစီအစဉ်နဲ့ပတ်သက်ပြီး VOA ကိုပြောပြပါတယ်။
ဆိုအဲ့ GSCB မှာကျွန်တော်ဒီနေဒေတာအသီးသီးကတပိတ်ကုမ္ပဏီနဲ့ဆွေးနွေးကြရဆိုရင်ဒီကြံ9ရက်ကိုကျွန်တော်တို့ call ကြီးခေါ်ပြီးတော့လှုပ်ရှားဖို့ရှိပါတယ်။အချိုနေ့မှာကတော့ကျွန်တော်တို့အတာအိုးတပိတ်ဆိုတဲ့ပုံစံမျိုးပေါ့နော်။အတာတကြံကိုကြိုးကြိုးနဲ့အနေနဲ့အတာအိုးတွေကိုင်ရှိတာတန်းနေဆက်ပြီးတဲ့အခါကျကျွန်တော်တို့ဟိုအင်ရှိတွေမှာချထားကြမယ်။အချိန်နေ့မှာကတော့ကျွန်တော်တို့ကသွေးမတိတ်တပိတ်ဆိုပြီးတော့ဒီဘယ်ဥတော်လာရေးပါပေးဆက်သွားခဲ့ကြရတဲ့အသက်သွေးပေးဆက်သွားခဲ့ကြရတဲ့ကျွန်တော်တို့ရဲ့အာဇာနည်ပြည်ကောင်းများကိုအောက်မေ့တက်တဲ့အနေနဲ့အနီရောင်ဆေးတွေကိုကျွန်တော်တို့ရဲ့အိမ်တွေခြံဝင်းတွေအိမ်ရှိလမ်းတွေပေါ်မှာပတ်ချမ်းရင်းအဖြစ်ကျွန်တော်ဆင်နွှဲဖို့ရှိမယ်။ဒါကကျွန်တော်ရန်ကုန်မှာလောလောဆယ်လုပ်နေကြတယ်ဒီလုံးဝအုပ်ချုပ်လို့မရသေးရဆိုရက် red campaign နဲ့လည်းပေါ်ပြချင်ချူပါတယ်။
တကြံရတိုင်းမှာတော့ပုံစံတစ်မျိုးစီနဲ့ဆီယာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလှုပ်သွားကြဘူးစီစဉ်နေကြတာပါ
အကျက်နေမှာကတော့ကျွန်တော်တို့ကရှင်တပိတ်ပါရှင်တပိတ်ကတော့ဒီတကြံကာလမှာကျွန်တော်ပုံမှန်အရင်နှစ်တွေကကိုဗစ်မတိုင်ခင်အရင်နှစ်တွေတုန်းကတကြံမှာလှည့်လေထားတဲ့ပုံစံတိုင်းပဲပိုက်ကယ်ရီနဲ့လှည့်ခြင်းလဲလှည့်ကားရီနဲ့လှည့်ခြင်းလဲလှည့်ကျွန်တော်ရတဲ့နေလနဲ့ရှင်နေနဲ့ရှင်တမျိုးမျိုးကိုအသုံးပြုပြီးတော့လှည့်လေကြမယ်လှည့်လေတဲ့အချိန်မှာကျွန်တော်တို့တကြံသချင်းတွေကျွန်တော်တို့ဒီဆိုချမ်းလောကမပြုတ်ပဲနဲ့တော်လိုင်းရဲ့သချင်းတွေဖြစ်တဲ့ပေးပစ်စာပဲဖြစ်ဖြစ်အလိုမရှိပဲဖြစ်ဖြစ်ဒီလိုနိုင်ငံရေးအာတုအာခံနဲ့တော်လန်ပုတ်ကန်နဲ့သချင်းတွေကိုကျွန်တော်တို့ကြွေးကြော်ဟေးကြွေးကြမယ်အတက်နေမှာကတော့ပုံမှန်တကြံကာလတွေမှာဆိုရင်ကျွန်တော်တို့လူမျိုးတွေကမိတော်ရန်ကုန်တဲ့နောက်ဆုံးရက်ချေအတက်နေကိုပျော်ပါးကြလိမ့်ရှိတယ်ဒါပေမဲ့ဒီနှစ်ကတော့တော်လန်တကြံဖြစ်တဲ့အတွက်ကျွန်တော်တို့အတက်နေကိုကိုယ့်ရဲ့ပျော်ပါးခြင်းနဲ့စိတ်ဆန္ဒတွေကိုတက်မှန်များချုပ်ပြီးတော့ science strike အနေနဲ့အဲ့တနေ့မှာအိမ်ထဲကအိမ်ပြန်လုံးဝမထွက်ကြနိုင်တဲ့ကျွန်တော်တို့တိတ်ဆိတ်နေသက်စွာနဲ့အတန်တိတ်သနာဖို့ထုတ်ကြမှာဖြစ်တယ်။နောက်နှစ်ဆန်းတစ်ရက်နေမှာတော့ကျွန်တော်တို့ကတနင်္ဂနွေလုံးရတဲ့နေ့လနဲ့ရတဲ့နေရာကနေအုံသွားပြီးတော့ပြန်လဲစုဝေးချီတက်ကြဖို့အတွက်ကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်ခလား
။ပုံမှန်ဆိုရင်တော့အခုလိုနှစ်တကူတကြံအတာကာလအချိန်ဟာမြန်မာပြည်သူလူထုအတွက်စိတ်လွတ်ကိုယ်လွတ်ပျော်ရွှင်မြူးကြတဲ့အချိန်ဖြစ်ပါတယ်။တကြံရေကစားတာဥပုပ်တီလာစောင့်တီတာနဲ့ဇဒုဒီတာအလှူဌာနပြုတာမျိုးတွေလုပ်ကြပေမဲ့ဒီနှစ်မှာတော့ဆီယနာတင်ထားတာရောရဲတပ်ဖွဲ့ဝင်တွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ပြည်သူအများအပြားတည်ဆုံခဲ့ရတာကြောင့်လူမှုတော်တော်များများကတော့ပျော်စရာတကြံပွဲကိုဆင်နွှဲပြမှာမဟုတ်ဘူးလို့ပြောနေကြပါတယ်။ရန်ကုန်မြို့ဆန္ဒပြပွဲမှာဥဆောင်သူတယောက်ဖြစ်တဲ့ရန်ကုန်တက္ကသကျောင်း15ကျောင်းပေါင်းစုထားတဲ့ Alliance of Students Union ကလည်းဒီနှစ်တကြံပွဲတော်ကိုအတန်တိတ်တပိတ်ဆင်နွှဲသွားမယ်လို့ပြောပါတယ်
။တို့ကနေရာတိုင်းမှာလက်ရှိချိန်မှာကျက်ကွက်တွေရက်ကွက်တွေဒီတို့ရဲ့အခြေခံအုပ်ချုပ်ရေးစနစ်ကိုတို့ကစတင်နေပြီဆိုတဲ့အခါမှာကျွန်တော်တို့ဘက်မှာအခက်အခဲများရှိတယ်။ကျွန်တော်တို့လက်ရှိတွန်းနေရတာလည်းကောင်းပါကြီးနဲ့တည်တံ့သွားလို့မရတို့ကဟိုအရင်ကလိုပေါ့ဆင်းမှာကျွန်တော်တို့ဆက်မထွက်ပြရဲဖြစ်တဲ့ကတည်းကကျွန်တော်တို့ကျက်ကွက်အင်ဂျင်တွေကျွန်တော်တို့ဝင်နေပြီးတယ်။ဒါပေမဲ့အခုလက်ရှိမှာဟိုအေဂျင်ကိစ္စတွေလည်းဖြစ်လာပြီးဥက္ကဋ္ဌတွေလည်းလက်ရှိမှာခံထားရဲဆိုတော့ကျက်ကွက်နဲ့ကိစ္စဖို့ကအရင်ကြီးကိုဘယ်လိုပြောမလဲခက်ခဲမှုတစ်ခုအတိုင်းအတာတစ်ခုတည်လျှောက်သွားပြီအဲ့အချိန်မှာကိုနဲ့ရှင်နိုးနဲ့ပေါင်းပြီးပတ်သက်ခဲ့ကြတဲ့လူငယ်အကောင်းဆောင်တွေကျက်ကွက်ကလူငယ်အဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးတော့ဆက်သွားနေရတာပေါ့တခြားတွင်းမှာကကျွန်တော်တို့ကပထမတွေကတာဂတ်ထားလာပြီးတော့ပေါ့အဲ့ဒီ sign line ပဲတောင်းမယ်ဆိုပြီးတော့ကျွန်တော်တို့ကအလုံးစီစဉ်ထားပြီးသားပေါ့တခြားဟိုအိမ်ထဲကအိမ်ထဲဒူးမမထွက်ပဲနဲ့တခြားဟိုသူတို့ဒီအကျန်းဖတ်ဆက်သွယ်ကလုပ်တဲ့တခြားကိုကျွန်တော်တို့ကလုံးဝအားမပေးပဲနဲ့ဒီတိုင်းပဲအိမ်ထဲမှာနေပြီးတော့ဆက်သွားဖို့ကိုကျွန်တော်တို့က
ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲခံရတဲ့ရန်ကုန်မြို့ကဆန္ဒပြတပိတ်တွေဟာလက်နက်ကင်တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေ့တာတွေကိုရှောင်ပြီးတော့ရှောင်းတခင်ပုံစံမျိုးတွေနဲ့ပျောက်ကြားတပိတ်တွေလုံနေကြပါတယ်ဆန္ဒပြတဲ့သူတွေပေါ်မှာတပ်ဖွဲ့ဝင်တွေကလက်နက်တွေသုံးအကြမ်းဖက်ပစ်ခတ်လို့သ ေဆုံးသူဟာ906ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABBB ရဲ့ April 17ရက်နေ့စာရင်းမှာဖော်ပြပါတယ်။ဒါပေမဲ့ဒီအရေးအတွက်ကတော့ AABBB ကကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်သာဖြစ်ပြီးစစ်တပ်နဲ့ရဲတွေကအင်အားသုံးအကြမ်းဖက်လို့တေဆုံးရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲခံရလို့တေဆုံးသူကယာနဲ့ချီရှိနေတယ်လို့ဖမ်းဆီးခံထားရသူထောင်နဲ့ချီရှိနေပြီးဖမ်းဝရမ်းထုတ်ခံထားရသူတွေရှိနေပေမဲ့လည်းဆန္ဒပြလူလူကတော့ဆရာနာသိန်းအုပ်ချုပ်နေတာကိုရတဲ့နီးနဲ့ဆက်ပြီးတော့ဆန့်ကျင်ဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်ရှင်
။တော်လန်တကြံလှုပ်ရှားမှုအတွက်ပြင်ဆင်နေတဲ့အကြောင်းကိုရန်ကုန်ကလာတဲ့တရင်ကိုမဆုံမပြပြပေးသွားတာပါ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်။ဆရာနာသိန်းစန့်ကျင်တဲ့တပိတ်ကိုသွေးထွက်တန်းယူနှိမ်နှင်းပြီးစစ်အုပ်ချုပ်ရေးကျင့်သုံးနေတဲ့လှိုင်သားရမှာစက်ယုံတချို့အလုပ်တွေပြန်လဲလဲပတ်နေပါပြီ။နေပြန်တဲ့အလုပ်သမားတချို့ရန်ကုန်ကိုပြန်လာပြီးအလုပ်ဆင်းနေပေမဲ့လုံခြုံရေးစိုးရိမ်နေတယ်လို့အနာဂတ်အလုပ်ကိုင်အာမခံချက်ကလည်းမရေမရာဖြစ်နေပါတယ်။မြန်မာနိုင်ငံအထွေထွေအလုပ်သမားတမကများအဖွဲ့ချုပ်ခေါင်းဆောင်ဒေါ်မိုးစန္ဒာမြင့်ကိုဆက်သွယ်ပြီးဒီသတင်းဖက်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြထားပါရရှင်။
ထုတ်ရေးဖြစ်နေပြီးတော့အဲစီယုတ်ထုတ်ရေးအဲစတင်ပြီးတော့ကြီးညာတဲ့အဲ14ရက်နေ့ညကစပြီးတော့အဲကြီးညာပြီးတဲ့နောက်မှာ15 16မှာအလုပ်သမားတွေကနေရက်ကိုခွင့်နေယူပြီးတော့ပြန်သွားတာမျိုးရှိတယ်ဖြိုဆက်ယုံနဲ့ပိတ်သွားတာမျိုးရှိတယ်အခု3လပိုင်းအကုန်မှာပြန်လည်ပြီးတော့အလုပ်ခွင့်တာမျိုးရှိလျက်ရှိလာတဲ့အပေါ်မှာအလုပ်သမားတချို့အလုပ်သမားတွေကလည်းပြန်လာပြီးတော့လုပ်ငန်းတွေဟိုအနေပြန်ပြီးတော့လက်ပတ်နေတာမျိုးတွေရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဓိကဘလို့ဆက်ယုံနေပြန်လဲပတ်နေပါလဲရှင
်အဓိကကတော့ဟိုဒီအထယ်ချုပ်ပေါ့နော်အထယ်ချုပ်ဆက်ယုံနေကတော့တော်တော်များများလဲပတ်တာကိုကျွန်တော်တွေ့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးခံရောက်တော့ဒါဝယ်လက်ကတော့ရှိနေတယ်ဆိုတဲ့သဘောပေါ့နော်သူတို့ကတော့ဆက်ပြီးတော့အလုပ်ဖြစ်နေတာပေါ့ဘလို့ပုံစံမျိုးလို့သုံးသပ်ပါတယ်ရှင်
အဲ့ဒီမှာကပြောရမယ်ဆိုလို့ရှိရင်အာကျမတို့လက်ရှိတည်တဲ့အခြေအနေအရကြတော့တချို့ဆက်ယုံတွေကကြတော့ရှိပြီးသား order တွေကိုဖြတ်နေတာဖြတ်တာဖြတ်တာပေါ့နော် order တွေအပြီးသက်ဖြတ်နေဖြတ်ပြီးတော့ချုပ်နေတာမျိုးတွေကျမတို့တွေ့ရတယ်တချို့ကကြတော့ order မရှိတာကိုလည်းကျမတို့တွေ့ရတယ်ပေါ့နော်အဲတချို့ကကြတော့လည်းဟိုရှိတာလေးကိုအရင်ဒါလေးကိုပြအောင်ချုပ်ပြီးတော့ပေးဖို့လိုတယ်နောက် order တွေမရှိဘူးစက်ယုံတော့ပိတ်ဖို့အခြေအနေရှိတယ်ဆိုတာမျိုးတွေလည်းဟိုကျမတို့ကြားရတယ်လုံးဝ order တွေကောင်းပြီးတော့ချုပ်နေရတယ်ဆိုတော့စက်ယုံမျိုးတော့ကျမတို့မကြားရဘူးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့လက်ရှိမှာရောဒီအလုပ်သမားတွေရဲ့အလုပ်အကင်အာမခံချက်ပေါ့နော်ဟိုမမိုးဆန္ဒမြင့်တို့ဘလို့များသုံးသပ်ပါတယ်ရှင
်သုံးသပ်ရမယ်ဆိုလို့ရှင်တော့ဒီချိန်မှာကတော့ဘာမှလုံးလို့မရတဲ့အခြေအနေပဲပြောလို့ရမှာဥပဒေတွေရှိတော့လိုက်နာခြင်းမလိုက်နာခြင်းကသူတို့ရဲ့အပေါ်မှာပဲမူတည်နေတာလေအခုဥပမာပြောရလို့ရှင်အလုပ်သမားတွေကဥပဒေပါခွင့်ရက်တွေရှိတယ်အဲ့ဒီခွင့်ရက်တွေကိုသူကယူပြီးတော့အာဆိုရင်အလုံကြုံရေးကြောင့်အလုံနာခြင်းတောင်မှအလုပ်ရှင်ကမပေးဘူးမပေးဘာမှလွတ်လို့မရအောင်အလုပ်မလာရင်ဖြုတ်မယ်ဆိုတဲ့အရာမျိုးပေါ့ဒါကတော့အနည်းဆက်ဆုံးအခြေအနေပေါ့အဲ့တော့ဟိုတကယ်လို့ဒီအလုပ်သမားတွေအနေနဲ့ကသူတို့ရဲ့ရပိုင်ခွင့်နဲ့ယူမယ်ဆိုရင်တော့အလုပ်ရှင်တွေကမပေးတဲ့အခြေအနေမျိုးဒီဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အခွင့်အရေးကိုရတဲ့အခွင့်အရေးကိုကောင်းကောင်းတုံးချပြီးတော့အလုပ်သမားတွေကိုဖိနှိပ်နေတဲ့အခြေအနေမျိုးတွေမှာကပြောရမယ်ဆိုလို့ရှိရင်ဘယ်အလုပ်သမားတွေကိုဘယ်အရာမှလက်ရှိအခြေအနေမှာအကာအကွယ်မပေးနိုင်တဲ့အခြေအနေမျိုးတွေလို့တော့ကျွန်တော်တို့ကမြင်တယ်ဒါကြောင့်ကျွန်တော်တို့အလုပ်သမားတွေကအမြဲတမ်းလဲဖိနှိပ်ခံအခြေအနေမျိုးနဲ့အစဉ်ဆက်နေလာခဲ့ရတယ်အဲ့တော့ဟိုအခုလိုအခြေအနေဆိုလို့ရှိရင်လည်းပိုဆိုးတဲ့အခြေအနေမျိုးကိုကျွန်တော်တို့အလုပ်သမားတွေကတကယ်ကိုရင်ဆိုင်နေရတယ်အဲ့တော့အလုပ်သမားတွေအတွက်ကိုအကာအကွယ်ပေးနိုင်မဲ့အခြေအနေမျိုးတွေကလည်းဘာလို့မှကျမတို့လက်ရှိမှာမတွေ့သေးဘူးပေါ့နော်။ဒါကြောင့်ကျမတို့အလုပ်သမားတွေကတော့ဟိုအခြေအနေပေါ်မှာမူတည်ပြီးတော့ပေါ့ခါစီးပြီးတော့ခံရမဲ့အခြေအနေမျိုးတွေကိုပဲဟိုရဲရဲရင်းရဲရင်ဆိုင်ပြီးတော့ပဲခံရမဲ့အခြေအနေမျိုးတွေပဲကျမတို့ကမြင်နေရတော့မှာပေါ့နော်။ဟုတ်ကဲ့
။ဒီလှိုင်းသားရရွှေပြည်သားတွေကဆက်ယုံတွေမီးလောင်နေတဲ့ကိစ္စတွေအပေါ်မှာရောဟိုဒီတမကအဖွဲ့တွေမမိုးဆန္ဒမြင့်တို့လို့အလုပ်သမားကြီးဆောင်ရွက်သူတွေဘက်ကဘာများပြောလို့ရပါသလဲဒါတွေကဘာဖြစ်နေတာပါလဲ
ဟုတ်ကဲ့အခုကျမတို့အဲ့ဒီဟိုလိုင်းတာယာဖြိုခွင်းပြီးနောက်မှာတော့ဒီလိုင်းတာယာရွှေပြည်သားမှာဒီစက်ယုံမီးလောင်တဲ့သတင်း post တွေကိုတော့ကျမတို့တွေ့ရမြင်ရတယ်ပေါ့နော်မြင်ရတယ်ဒါပေမဲ့ဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ဟိုဟာဒီကျမတို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီလောင်နေတာကိုပဲဟိုတွေ့နေမြင်နေရတဲ့အခြေအနေပေါ့ဒီမီးလောင်ကျွမ်းမှုကဘာကြောင့်ဖြစ်တည်လာတယ်အဲဘယ်သူကစပြီးတော့ဟိုဖြစ်တည်နေပါ လှုပ်ဆောင်တာလဲဆိုတာကျွန်တော်တို့အနေနဲ့ကတော့အသေးစိတ်ဟိုမသိရဘူးပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီအလုတ်သမားတွေအနေနဲ့အခုပြန်လာကြတယ်တချို့တဝက်ပြန်လာပြီးတော့ဒါအလုတ်ကန်ဆုံးရှုံးမဲ့အရေးစိုးရင်ချက်လဲပါနိုင်တာပေါ့နော်ပြန်လာပြီးတော့အလုတ်လုပ်ကြတယ်ဆိုတော့သူတို့ရဲ့ဒီလုံခြုံရေးစိုးရင်ချက်ရောရှိပါသလားသူတို့ဘလို့ခံစားနေရပါသလဲလက်ရှိပေါ့
ဟုတ်တယ်မအဲဒီအဓိကတော့ပေါ့နော်ဒီလက်ရှိလိုင်းပါရမှာနေနေရတဲ့ရွှေပြောင်းလုံသမားတွေအဖိုးကလည်းပုံမှန်ဝင်ငွေရှိမှပဲသူတို့ရဲ့နေရေးစားရေးကရရှိရက်တည်နိုင်မယ်မိသားစုရဲ့နေရေးစားရေးရတယ်ရက်တည်နိုင်မယ်အခြေအနေရှိတာ ਉਹ နောက်တစ်ခုကလည်းအလုတ်ကိုင်းနဲ့ပတ်သက်ပြီးတော့ကလည်းအလုတ်ကရဖို့ကမလွယ်ကူတဲ့အခြေအနေမျိုးတွေမှာသူတို့ရဲ့လက်ရှိဟိုဟာပေါ့ဟိုအလုတ်တွေတည်မြဲဖို့အတွက်ကိုသူတို့ကအကြောက်ရွံ့နေကြတဲ့ကအခက်အခဲတွေကြားတဲ့ကသူတို့ပြန်ဆင်းနေတာမျိုးတွေကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့လို့လည်းသူတို့ကဟိုပျော်ရွှင်ရွှင်နဲ့လုပ်ငန်းခွင်ကိုဆင်းနေတာမျိုးကျွန်တော်တို့မတွေ့ရဘူး။သူတို့မှအနေရည်တွေကြားတဲ့ရနေပြီးတော့သူတို့မှဒီအခက်အခဲတွေကြားတဲ့ရနေပြီးတော့ဟိုစိတ်ပိုင်းဆိုင်ရာမှာကြောက်ရွံ့မှုတွေနဲ့လုပ်ငန်းခွင်တွားနေတဲ့အခြေအနေမျိုးတွေပဲကျွန်တော်တို့တွေ့ရတယ်ပေါ့နော်။အဲ့တော့အဲ့မှာကတော့အဓိကကတော့ကျွန်တော်တို့သိရတာကလုံခြုံရေးနဲ့ပတ်သက်ပြီးတော့ဖယ်ရီကားတွေနဲ့ပေါ့နော်။ဖယ်ရီကားတွေနဲ့အလုပ်သမားတွေကိုခေါ်တယ်ပေါ့နော်။အဲဖယ်ရီကားတွေနဲ့ပဲအပို့အချို့တရားလုပ်ပြီးဟိုလုပ်ပေးတယ်။နောက်တစ်ခုကအလုပ်သမားတွေကိုသူဒီစက်ယုံကအလုပ်သမားမန်းသိအောင်ဆိုပြီးတော့ယူနီဖောင်းစက်ယုံကယူနီဖောင်းဝစ်စီတာမျိုးပေါ့နော်ဝစ်စီပြီးတော့ဖယ်ဒီစီးတာမျိုးတွေကိုလည်းစီစဉ်ပေးတယ်ဆိုတာမျိုးလည်းကျမတို့တွေ့ရတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီအလုပ်သမားတွေအနေနဲ့အရင်အတိုင်းပေါ့နော်လှိုင်းတရားထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ကောရှိပါရဲ့လားရှင
်အဲ့လိုမျိုးတော့တို့လွတ်လွတ်လပ်သွားလာခွင့်တော့မရှိဘူးလှိုင်းတရားမှာကအခုကသွားနေတဲ့လမ်းတွေမှာဒီဥပမာဆိုင်ကယ်နဲ့သွားတယ်ဆိုရင်ဆိုင်ကယ်နောက်ခုံးကိုခွင့်ပြီးတော့စစ်တာမျိုးပေါ့နော်နောက်ပြီးလို့ရှိရင်လည်းဒီစပိန်နဲ့သွားတယ်ဆိုလို့ရှိရင်လည်းသူတို့မတင်ကားတဲ့လူတွေဆိုလို့ရှိရင်လည်းဟိုကြောဘိုးအိတ်တို့ပါတို့ပါမယ်ဆိုလို့ရှိရင်ဖွင့်ပြီးတော့စစ်တာမျိုးပေါ့နော်အဲ့လိုမျိုးအစီအစေးတွေလုပ်နေတဲ့အတွက်လုံသမားတွေကလုပ်ငန်းခွင်နဲ့အလုပ်ကိုပဲသူတို့ကဟိုပုံမှန်သွားရတယ်ပေါ့အရင်လိုလွတ်လွတ်လပ်လပ်သွားလာဖြတ်တန်းခွင်ကတော့သူတို့ဟိုအရင်လောက်ဟိုလွတ်လပ်မှုမရှိတော့ဘူးပေါ့နော်သွားလာလို့လည်းသူမရဲကြဘူးလို့ကျွန်တော်သိရတယ်ပေါ့နော်ဟုတ်
ပတ်စင်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုမတ်တက်ကြီးထိုက်ကတင်ပြပေးခဲ့တာပါရှင်။ဘလော့ဂါရီပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။တောင်ကိုရီးယားနိုင်ငံဒီမိုကရေစီရရှိလှုပ်ရှားမှုအတွက်အထင်ကရဖြစ်တဲ့ဒေါ်လာရေးတချင်းတစ်ပုဒ်ကိုအများလေးစားခံရတဲ့အမှုပညာရှင်20ကျော်ကမြန်မာပြည်သူတွေအတွက်တည်ဆူပေးထားပါတယ်။ဒီမိုကရေစီတောင်းဆိုနေကြတဲ့မြန်မာပြည်သူတွေရဲ့ရုန်းကန်ပေးဆက်မှုကိုစာနာနားလည်တဲ့အနေနဲ့တောင်ကိုရီးယားအမှုပညာရှင်တွေစုပေါင်းတည်ဆူထားတဲ့အကြောင်းကိုတော့မတ်စုမြတ်မွန်ကတင်ပြပါမယ်ရှင်။တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုအတွင်းမှာတည်ဆူခဲ့ကြတဲ့အထင်ကရတော်လှန်ရေးတချင်ကိုကိုရီးယားအမှုပညာရှင်တွေကမြန်မာပြည်သူတွေအတွက်တည်ဆူနေကြတာဖြစ်ပါတယ်။ကုန်ရှိန်၊နာမည်၊ကြော်ကြားမှုအချက်တခုမှမချမ်းမဲဘဝကိုဆွန့်ပြီးအသက်ရှင်နေတဲ့ပြည့်ဆက်ပြီးပေးဆက်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ်။ဒီရုန်းကန်မှုကိုနှစ်ပေါင်းကြာတဲ့အထိရေမြေတွေကတက်တည်ပြုနေကြလိမ့်မယ်။ပြန်လည်နိုးထလာတဲ့ဝိညာဉ်တွေကငါတို့ဆက်ပြီးချီကျက်နေတယ်။ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့ရှေ့ကအော်ပြောနေကြတယ်။ငါတို့ဆက်ပြီးချီတက်နေတယ်ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့အထိပ္ပယ်ရတဲ့စာသားကိုတည်ဆူနေကြတာဖြစ်ပါတယ်ရဲဘော်ရဲဘက်တွေကြာဆုံးသွားပြီမဲ့ကျွန်ုပ်တို့အလံလွှင့်ထူထားဆဲဖြစ်ပါတယ်ဒီမိုကရေစီရတဲ့အထိမယိမ်းမယိုင်ဆက်လက်ကြိုးစားသွားကြမယ်ကြဆုံးသွားသူတွေကြောင့်ဒီမိုကရေစီမရရအောင်ဆက်လက်တိုက်ပွဲဝင်မဲ့စိတ်တွေပို့ပြီးတော့ရှင်သန်ခိုင်မြဲစေပါရယ်သေဆုံးသွားသူတွေအတွက်တိုင်းပြည်အတွက်ဆက်ပြီးတော့ချီတက်သွားကြမယ်လို့အထိပ္ပယ်ရတဲ့ဒီသတင်းဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာစေတဲ့ဒီမိုကရေစီရဲ့လူထုအောင်ကြွားမှုမှာအင်မတန်မှအရေးပါတဲ့သမိုင်းဝင်သတင်းတစ်ပုဒ်ဖြစ်ပါရယ်အခုမြန်မာနိုင်ငံကဆက်ရနာရှင်ဆန့်ကျင်နေကြတဲ့မြန်မာပြည်သူတွေကိုမြင်တွေ့တဲ့အခါသူတို့ရဲ့စူးစမ်းရုံးကန်မှုကိုပြန်လည်အမှတ်ရစေသလိုမြန်မာပြည်သူတွေကိုအားပေးချင်တာကြောင့်တည်ဆူရတာဖြစ်တယ်လို့ဒီသချင်းတည်ဆူရိုက်ကူးရေးစီစဉ်သူ Soul People's Artists Association Soul ပြည်သူအမှုပညာရှင်များအသင်းရဲ့ဥက္ကဋ္ဌဆုံပြောင်းဝီးက VOA မြန်မာပိုင်းကိုအခုလိုပြောပါရစေ
။ Emilian Hengjingo Marching for Our Beloved is a song dedicated to the struggles and sacrifices of Gwangju citizens in May 1980.
ချစ်တော်သူတို့အတွက်ကြီးတက်ကြမယ်လို့အထိပ္ပာယ်ရတဲ့ Marching for Our Beloved ဆိုတဲ့သချင်းဟာ1980ခုနှစ်မေလတုန်းက Gwangju မြို့မှာဖြစ်ခဲ့တဲ့ဆက်ရနာရှင်ဆန့်ကျင်တဲ့ဒီမိုကရေစီရေးအုံကြွမှုမှာပါဝင်လှူရှားခဲ့သူတွေပေးဆက်ခဲ့ကြသူတွေအတွက်ဂုဏ်ပြုထားတဲ့သချင်းဖြစ်ပါတယ်။သူတို့ရဲ့လှူရှားပေးဆက်မှုတွေကြောင့်တောင်ကိုရီးယားဟာအခုဒီမိုကရေစီနိုင်ငံဖြစ်လာခဲ့တာပါ။တချင်းဒေဘေကဒီမိုကရေစီပန်းတိုင်ရောက်တဲ့အထိခီးဆက်သွားမယ်လို့ကြဆုံသွားတဲ့ရဲဘော်ရဲဘက်တွေကိုကြံရစ်တဲ့သူတွေကဂရိသစ္စာပြုတဲ့တချင်းဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေကိုကျွန်တော်တို့လေးစားတယ်။သူတို့နဲ့အတူကျွန်တော်တို့တသားတည်းရပ်တည်တယ်ဆိုတာကိုပြသခြင်းတဲ့အတွက်ဒီတချင်းကိုသူတို့အတွက်စိုးခဲ့ကြတာဖြစ်ပါတယ
်။လက်ရှိဒီမိုကရေစီနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာအရင်ကဒီမိုကရေစီရရှိရေးအတွက်နှစ်ပေါင်းများစွာခက်ခက်ခဲခဲတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာဖြစ်ပါတယ်။ကျောင်းသားတွေဦးဆောင်တဲ့အာဏာရှင်စနစ်ဆန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုတောင်ကိုရီးယားမှာ1960ပြည့်နှစ်ပိုင်းတည်းကစတင်ခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဒီမိုကရေစီစနစ်စီကိုပြောင်းလဲစေဖို့အစပြုခဲ့တဲ့လှုပ်ရှားမှုကတော့1980မေလမှာဖြစ်ခဲ့တဲ့ဂွမ်ဂျူလူထုအုံကြွမှုကြီးဖြစ်ပါတယ်။1980မေလ18ရက်နေ့ကဂွမ်ဂျူမြို့မှာဒီမိုကရေစီတောင်းဆိုတဲ့တက္ကသိုလ်ကျောင်းသားတွေကိုစစ်အာဏာရှင်သမ္မတချန်ဒူးဝမ်ရဲ့တပ်တွေကရရက်ဆက်ဆက်နှိမ်နင်းခဲ့တာကနေလူထုတွေပါပါဝင်တဲ့အုံကြွမှုကြီးဖြစ်ခဲ့တာပါ။ဒီလူထုလှုပ်ရှားမှုကြီးအတွင်တပ်တွေဖြိုခွဲပစ်ခတ်နေချိန်မှာကိုဆန္ဒပြကြသူတွေကဒီသချင်းကိုတည်ဆုံနေခဲ့ကြတာဖြစ်ပါတယ်။ဂွမ်ဂျူလှုပ်ရှားမှုမှာ2000ထက်မနည်းတည်ဆုံတယ်လို့သမိုင်းပညာရှင်တွေကပြောပါတယ်
။ This song is a protest songSung by democratic citizens, students, and workers of the Republic of Korea.
ဒီတဲ့ချင်းဟာတောင်ကိုရီးယားမှာ1980ပြည့်နှစ်မေလတုန်းကစစ်တပ်ရဲ့ဖိနှိပ်ဖြိုခွင်းမှုခံခဲ့ကြရတဲ့ဒီမိုကရေစီလိုလားသူပြည်သူတွေ၊ကျောင်းသားတွေ၊လုံသမားတွေသီးဆိုခဲ့ကြတဲ့တော်လှန်ရေးတဲ့ချင်းတစ်ပုဒ်ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီကိုကိုးစားပြုတဲ့တဲ့ချင်းတစ်ပုဒ်လို့လည်းပြောလို့ရပါတယ်။အခုဆိုနိုင်ငံတော်ထိမ့်မှတ်ပွဲအဖြစ်နှစ်စဉ်ပြုလုပ်တဲ့မေလ18ရက်နေ့ဂွမ်ဂျူဒီမိုကရေစီရေးလူထုလှုပ်ရှားမှုထိမ့်မှတ်နေ့ရောက်တိုင်းအဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေဒီတချင်းကိုတည်ဆိုကြတယ်လို့တောင်ကိုရီးယားသမ္မတကိုရိုင်လည်းတည်ဆိုတဲ့တချင်းတစ်ပုဒ်ဖြစ်ပါတယ်။1980ပြည့်နှစ်မေလတည်းကစလို့တောင်ကိုရီးယားပြည်သူတွေဟာစစ်အာဏာရှင်ကိုဘယ်တော့မှဒူးထောက်အရှုံးမပေးခဲ့ကြတဲ့အတွက်အဆုံးမှာအောင်မြင်မှုကိုရရှိခဲ့ကြပါတယ်
။တောင်ကိုရီးယားမှာပြည်သူတွေဒီမိုကရေစီနည်းလမ်းကျရွေးချယ်တဲ့သမ္မတကို1993ခုနှစ်မှာပထမဆုံးတင်မြှောက်နိုင်ခဲ့ကြပါတယ်။သူတို့နိုင်ငံမှာအခုလိုဒီမိုကရေစီရဖို့အတွက်နှစ်ပေါင်းများစွာအသက်တွေဆွန့်လွတ်ပေးဆက်ကြိုးစားခဲ့ကြရတာကြောင့်တောင်ကိုရီးယားတွေဟာမြန်မာပြည်သူတွေရဲ့ကြိုးစားမှုကိုကိုကျင်းစာအားပေးနေကြတာဖြစ်ပါတယ်
။ There are 24 musicians and theatrical people.
မြန်မာပြည်သူတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုးပြည်သူအနုပညာရှင်များအသင်း Soul People's Artists Association ရဲ့အစီအစဉ်နဲ့ဂီတနဲ့ပြဇက်အနုပညာရှင်24ယောက်ပါဝင်တည်ဆိုထားကြပါတယ်။ကျွန်တော်ကဒီသင်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်ပါတယ်။ကျွန်တော်တို့အားလုံးပြင်ဆင်ပြီးတချင်းဗီဒီယိုအတွက်အားလုံးစုစည်းပြီးတော့ online ပေါ်မှာရော offline မှာပါတည်ဆိုရိုက်ကူးတိဖြတ်ခဲ့ကြတာဖြစ်ပါတယ်။တရင်တပတ်အတွင်းမှာလုံနိုင်ခဲ့ကြတော့ပ
ါဒီအမှုပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံမှာလူအခွင့်အရေးအလုံသမားအရေးစတဲ့အခွင့်အရေးလှုပ်ရှားမှုတွေမှာအများအားတက်တက်ကြွကြွပါဝင်ကြသူတွေဖြစ်ပါတယ်မြန်မာဒီမိုကရေစီရေးကိုလည်းအရင်တည်းကစိတ်ဝင်တစားကူညီဆောင်ရွက်ကြသူတွေဖြစ်ပါတယ
် The artists involved in the project have been fighting for democracy
ဒီတချင်းဗီဒီယိုရဲ့ကူရေးမှာပါဝင်ကြတဲ့အမှုပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့ကြသူတွေအာဏာရှင်ကိုဆန့်ကျင်တော်လှန်ခဲ့ကြသူတွေဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာလေးစားခံရသူတွေလည်းဖြစ်ကြပါတယ်မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်ပြတ်သုံးရမယ်လို့ကျွန်တော်တို့အားလုံးထင်မြင်ပါတယ်ဒီမိုကရေစီလိုလားကြတဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံရေးနဲ့အနိုင်ရရှိရေးအတွက်ကျွန်တော်တို့အားပေးနေမှာဖြစ်ပါတယ
်တောင်ကိုရီးယားနိုင်ငံကဆက်အာဏာရှင်ဆန့်ကျင်ရေးမှာအထင်ကရဖြစ်ခဲ့တဲ့ Marching for Our Beloved ချစ်တော်သူတို့အတွက်ချီတက်ကြဆိုတဲ့သချင်းကိုမြန်မာဒီမိုကရေစီရေးအတွက်တည်ဆိုထားကြတဲ့အမှုပညာရှင်တွေကလည်းသူတို့သချင်းကြောင့်မြန်မာနိုင်ငံကပြည်သူတွေအားတက်ကြလိမ့်မယ်လို့မျှော်လင့်နေပါတယ်
Many Koreans support Myanmar's democratic citizens with their hearts, money, and art.
တောင်ကိုရီးယားပြည်သူအများစုကဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေအတွက်ရင်ထဲကနေရောငွေကြေးအရာရောအမှုပညာပိုင်းကနေပါအားပေးထောက်ခံနေကြပါတယ်။ကျွန်တော်တို့ဒီဆိုပေးထားတဲ့သချင်းကသူတို့အတွက်အားတက်စေမယ်လို့မျှော်လင့်ပါတယ်
။သူတို့အားလုံးအနေနဲ့နောက်မှလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကအားပေးရည်တည်သွားမယ်လို့Soul People's Artists Association အသင်းရဲ့ဥက္ကဋ္ဌဆုံပြောင်းဟွီးက VOA မြန်မာပိုင်းကိုပြောကြားပါရယ
် We would like to support Myanmar citizens with art along with Koreans who wish for democracy in Myanmar
မြန်မာနိုင်ငံကဒီမိုကရေစီရေးလိုလားတဲ့ပြည်သူတွေကိုတောင်ကိုရီးယားပြည်သူတွေနဲ့အတူကျွန်တော်တို့ကအမှုပညာနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံကဆက်ရနာရှင်စနစ်အဆုံးသတ်ရေးအတွက်တောင်ကိုရီးယားမှလှုပ်ရှားနေတဲ့ကုဆုမှုသူကလည်းတောင်ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေကိုစာနာအားပေးကြတယ်လို့ပြောပါတယ်
။ဆိုတော့အခုဒီမိုကရေစီရဲ့ဟိုပါဗောနော်အရသာကိုခံစားနေရတဲ့ကိုရီးယားနိုင်ငံအချင်းကအခုမြန်မာပြည်သူပြည်သားတွေခါးပြီးစွာနဲ့ကြုံတွေ့နေကြရတဲ့ဒီရက်စမှုအပေါင်းဟာဒီရုံမာမှုအပေါင်းတပ်ပူဆောင်တဲ့ဆက်အနာရှင်လက်အောက်ကနေပြီးတော့ရွရွချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဒီမိုကရေစီကိုရရှိခဲ့တဲ့ကိုရီးယားနိုင်ငံဖြစ်ပါတယ်။အဲကြောင့်မြန်မာပြည်သူပြည်သားတွေအခုခံစားနေရတဲ့ဒီဒုက္ခဒုက္ခတွေနောက်တစ်ခါဒီမိုကရေစီကိုလိုချင်မှုတွေဒီဒီမိုကရေစီအတွက်တက်ဆွနေမှုတွေကိုသူတို့လုံးဝအပြည့်အဝနားလည်တယ်ကိုချင်းစားတယ်အဲကြောင့်မို့သူတို့တွေလိုပဲရုံးကန်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားတွေကိုသူတို့ကတခြားနိုင်ငံကလူတွေလို့မမြင်မဲနဲ့သူတို့ရဲ့ဒီမိုကရေစီလူယူခံရတယ်လို့ခံစားရပြီးတော့အခုဆိုရင်ဒီအစိုးရတွေမကောက်ဘူးပေါ့နော်ကိုရီးယားပြည်သူပြည်ရဲ့လုံးဝဒီမြန်မာအရေးကိုသူတို့ရဲ့အရေးလိုပဲစိတ်ပါဝင်စားစားနဲ့တောက်လျှောက်ပေါ့နော်အကူညီပံ့ပိုးနေတာတွေအားပေးနေတာတွေအဲကျွန်တော်တို့ဆန္ဒပြတဲ့နေရာကိုအရောက်လာပြီးတော့ပေါ့နော်အပေါ်ရံမဟုတ်ဘူးထက်ထဲဝင်ဝင်နဲ့နော်ဒီရင်းနေတဲ့နေရာနေရခန်းစားချိုးဆိုမြဲနေပါကြပြီးတော့ကျွန်တော်တို့ကိုသူတို့ထောက်ခံအားပေးနေရဲ့အတွက်ကြောင့်မလို့ဒီဒီလိုလှုပ်ရှားမှုဟာလည်းဒါသူတို့ရဲ့မြန်မာဒီမိုကရေစီကိုအားပေးထောက်ခံတယ်ဆိုတော့ဒီမုံမြတ်တဲ့လှုပ်ရှားမှုတွေတည်းကတစ်ခုပါပဲဒါကျွန်တော်အနေနဲ့အမြင်ပါတယ်
တောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကဆက်ရနာတိမ်းမှုစန့်ကျင်နေတဲ့ပြည်သူတွေကိုတက်တက်ကြွကြွအားပေးထောက်ခံနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တောင်ကိုရီးယားတာမန်ပြည်သူတွေသာမကနိုင်ငံရေးသမားတွေ၊ဘာသာရေးအကြီးအကဲတွေအခုလိုအများလေးစားခံရတဲ့အမှုပညာရှင်တွေကတက်နိုင်တဲ့ဘက်ကနေနှင်းပေါင်းစုံနဲ့အားကျိုးမှန်တဲ့လှုပ်ရှားနေကြတာဖြစ်ပါရဲ့ရှင်။ကျွန်မဆူမြန်မာပါ။
မဆမြမွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကို VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအသံနဲ့နားဆင်နိုင်သလိုထိတ်တန့်သတင်းတွေကိုတော့စာနဲ့ပါဖတ်လို့ရပါတယ်ရှင်။ယူအမေရိကန်တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်နေတာပါဒီကနေ့နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုပြန်ကောက်ရမယ်ဆိုရင်တော့အရက်သားဆူရကိုဖျောက်ချပြီးအာနာသိမ့်ယူထားတဲ့စစ်တပ်အုပ်ချုပ်ရေးကောင်စီကအင်အားသုံးဖိနှိပ်နှိမ်နင်းနေတာတွေကိုနေရောညပါလုပ်နေတဲ့ကြားကပဲဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေကတော့မြန်မာနိုင်ငံအနှံ့မှာပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်ညအချိန်မှာကောင်းငင်ရံကိုဓာမီနဲ့ထိုးကြတဲ့ဓာမီတပိတ် flash strike ကိုဒီမင်းညကစပြီးတော့ရန်ကုန်အပါအဝင်မြို့အတော်များများမှာပြုလုပ်ကြပါရယ်။ဒါ့အပြင်မနက်ဖြန်မှာစတင်ကြရောက်မဲ့မြမရိုးရာနှစ်တစ်ခုအတာတကြံပွဲတော်ကာလအတွင်းမှာလည်းပျော်ပွဲရွှင်ပွဲတွေမလုပ်ဘဲတော်လန်တကြံဖြစ်သတ်မှတ်ပြီးဆရာနာရှင်စန့်ကျင်လှူရှားမှုတွေလှူကြဖို့တက်ကြွလှူရှားသူတွေကစော်ဩထားပါရယ်။နေရာတော်များများမှာစေုပ်ချုပ်ရေးကြညာထားပြီးစစ်တပ်ကတင်းတင်းကြပ်ကြပ်ဖိနှိပ်နေတဲ့ရန်ကုန်မြို့မှာညဘက်ပိုင်းဆိုရင်တံမုံတီးတာညသပိတ်လုတာတွေရှိတဲ့အပြင်နေဘက်ပိုင်းတွေမှာလည်းဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေကိုပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့လုပ်နေကြပါတယ်။မြောက်ဥက္ကလာ၊ကျောင်းဥက္ကလာ၊လှိုင်း၊ကမာရွတ်၊မရန်ကုန်၊အင်းစိန်၊မင်္ဂလာတုံနောက်မြောက်တကုံမြို့နယ်တွေမှာဒီကနေ့ပျောက်ကြားတပိတ်၊လူမဲတပိတ်၊စေးနီတပိတ်၊ပန်းတပိတ်၊အာယောဦးတပိတ်စတဲ့ဒီအာနာရှင်စန့်ကျင်လှုပ်ရှားမှုတွေကိုပုံစံအမျိုးမျိုးနဲ့လုပ်ခဲ့ကြပါတယ်။ဒီလိုလှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းအင်အားသုံးဖြိုခွင်းတာတွေဆက်ပြီးတော့လုပ်နေတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းလူသေဆုံးတာတွေရှိခဲ့တဲ့တမူးမြို့မှာတော့ဒီကနေ့မနက်ပိုင်းတုန်းကလည်းစစ်တပ်ကဝင်ရောက်ပစ်ခတ်တာကြောင့်ဒေသခံတွေတင်းရှောင်နေကြပါတယ်။လူလူဆန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့မန္တလေးနဲ့ကြောင်မဲမြို့ကတပိတ်စစ်ကြောင်းတွေကိုလည်းဒီကနေ့မနက်ပိုင်းမှာစစ်တပ်ကပစ်ခတ်ဖြိုခွင်းတာတွေရှိခဲ့ပြီးလူသေဆုံးတာတော့မရှိခဲ့ပါဘူး။ဒီလိုပြစ်ခတ်ဖြိုခွင်းမှုတွေကြားမှာနေ့စဉ်ဆန္ဒထုတ်ဖော်နေကြတဲ့မုံရွာ၊ဖားကန့်၊မြကျီနာ၊ကတားမိုးကုတ်စကိုင်းညောင်ဦးနဲ့မိထီလာမျိုးတွေမှာလမ်းလျှောက်တပိတ်ပျောက်ကြားတပိတ်ဆိုင်ကယ်တပိတ်တွေလှုပ်ကြပါရယ်ဒါအပြင်နေပြီးတော့ပသိမ်ပြင်ဦးလွင်လွိုက်ကော်တောင်ကြီးတီဘောမျိုးတွေမှာလည်းလူမဲတပိတ်ပန်းတပိတ်ရွာရင်းတပိတ်တွေကိုပုံစံအမျိုးမျိုးနဲ့ဒီဆရာနာရှင်ကိုဆက်ပြီးတော့ဒေါ်လန်ဆန့်ကျင်နေကြပါရယ်ဒီကနေ့ညအတွက် VUE တင်စီစဉ်ကတော့ဒီလောက်ပါပဲရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါရယ် VUE American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုတော့ဒီည 9နာရီကနေ10နာရီအထိလိုင်းဒိုမီတာ38 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA American တန်ကနေထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကိုတော့ဒီ VOA Internet website စာမျက်နှာမှာလည်းပြန်ပြီးတော့ဖတ်ရှုလို့ရပါတယ်သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှဖျားစမ်းမရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မခင်ပြူထွေးပါရှင်
This program has come to you from the Voice of America, Washington.